Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလ29ရက်ဂျာတာဗရီနေ့ပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25 30နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီချိုလည်းဟိုလားထပ်ပေါ်တယ်ဒီမှာထပ်ပေါ်တယ်ပြောတော့ကျွန်တော်တို့ကမန်းကျတော့ခုနှစ်လုံးနဲ့ကိုလုံးသားလည်းတော့ရှိပါသေးတယ်ဒီကနေ့ကတော့နောက်ဆုံးပေါက်တဲ့ဒီကတာကီတာတစ်ဆယ်ရက်ကွယ်ပတ်ကဆယ်စီးများကဘုံကတော့ဟိုကေအီသမားတယောက်နဲ့အလူသမီးကြီးတယောက်ဖြစ်ရတယ်ပဲကြားတယ်ရန်ကုန
်တာကီတာအပါဝင်နေအတော်များများမှာဒီကနေ့ပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့တာနဲ့လောက်ကျန်တက်ဖြတ်ခံရတဲ့အကြောင်းတွေအပါဝင်ဆ ਿਆ နာသိမ်းမှုဆန္ဒပြပွဲတွေအကြောင်းစကိုင်းတိုင်းတွင်းကစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေကြတာ၊ကယားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေအပြင်ကချင်းပြည်နယ်ဖားကမှာပြည်သူ့စစ်ကောင်စီတပ်ရောက်နေမှာလှုပ်ကြံတပ်ဖြတ်ခံလိုက်တာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျမရေးကဏ္ဍတို့နဲ့အတူတိုင်းရင်းသတင်းလွှာတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကြာတာပရိသတ်ညအတွက်နောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့ကိုဝင်းမင်းတို့ကကြောပြကြပါမယ်ခင်ဗျာ။
စစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖျက်ဆီးတာတွေလုပ်နေတဲ့ကြားကပဲစန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ရှိနေသလိုလက်နက်ကင်ပြီးပြန်တိုက်တာတွေလည်းဆက်ဖြစ်နေပါတယ်။ကြားပြည်နယ်တွင်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားဒီမော့ဆိုမျိုးနဲ့အနီးတဝိုက်ကျေးရွာတွေမှာပစ်ခတ်မှုတွေရှိနေပြီးဖဲခုံနဲ့လွိုက်ကော်မျိုးတွေမှာစစ်ကောင်စီတပ်ကရက်ရွာတဲ့အထိပစ်ခတ်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်။ဒီပြခတ်မှုတွေအတွင်းနှစ်ဖက်တပ်ဖွဲ့ဝင်တွေအပြင်ပြည်သူတချို့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ဒီကနေ့မနေ့3နာရီဝန်းကျင်မှာအမှတ်1ဘလူးချောင်းရေအားလျက်စစ်ဆက်ယုံဆက်ယုံမှုရုံကန်အဆောက်အဦမိလောင်ပျက်စီးသွားပါတယ်။မိဘလူစတင်လောင်ကျွမ်းခဲ့တယ်လို့ဆိုတာကိုတော့မိသက်ဦးစီးဌာနကမထုတ်ပြန်သေးပါဘူး။ရန်ကုန်မှာတော့ဒီကနေ့မနေ့ပိုင်းတာဂေတာမြို့နယ်မန်ပြေ3ရပ်ကွက်မှာယာယီမှုမျိုးသားတဦးတနက်နေ့ပြစ်ဒဏ်ခံရလို့သေဆုံးသွားပါတယ်။ဘသူဖြစ်တယ်ဆိုတာမသိရသေးပေမဲ့သေဆုံးသူကတော့စစ်ကောင်စီသတင်းပေးအဖြစ်နာမည်ကျော်သူဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြစ်ခတ်မှုဖြစ်ပြီးနိုင်ရိုက်တွင်မှာပဲတာကီတာမြို့နယ်အတွင်းပောက်ကွဲမှု9ကြိမ်ထက်မနည်းကြားရကြောင်းလည်းဒေသခံတွေကပြောပါတယ်မွန်ပြည်နယ်ဘီလင်းမြို့နယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြို့နယ်ဥက္ကဋ္ဌတယောက်ဒီကနေ့မနေ့ပိုင်းတနက်နေ့ပြစ်ဒဏ်ခံရလို့သေဆုံးခဲ့ပြီးဇနီးဖြစ်သူလည်းဒဏ်ရာရခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်အကြမ်းမဖက်စန္ဒပြသူတွေကိုကြည်အစ်စ်သုံးပြီးပြစ်ခတ်ခဲ့တာနဲ့အချုပ်ခန်းအတွင်းတည်ဆုံခဲ့ရသူပေါင်း800ကျော်လာချင်းအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေသလိုစန္ဒပြပွဲတွေနေ့စဉ်မပြတ်တဲ့မြို့ရွာတွေလည်းရှိနေပါတယ်မန္တလေးမုံရွာကလေးဖားကန်တဝဲလောင်းလုံနဲ့တစဲတို့မှနေ့စဉ်ပြုလုပ်နေကြတဲ့သပိတ်မှောက်စစ်ကြောင်းတွေဆက်ရှိနေသလိုဆလင်းကြီးနဲ့ရင်းမပင်မြို့အနီးကကြေးရွာတွေရွာပေါင်းသပိတ်ကိုလူထောင်ချီဆင်နွှဲကြပါတယ်မိထီလာမော်လမြိုင်မိုးကောင်ကြောင်မဲနဲ့ပကံညာဦးဒေသတွေမှာလဲဆိုင်ကဲတပိတ်ကြောက်ကြတပိတ်လူမဲတပိတ်တွေနဲ့စစ်အာဏာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ဆန္ဒပြသနေကြပါတယ်ရှင်။ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်ခွင့်အတွက်ဂျပန်အသင်းနဲ့ခြေစစ်ပွဲကံရမဲ့မြမလက်ရွေးစင်ဘောလုံးအသင်းသားတွေအနေနဲ့မြမလူလူနဲ့ယက်တီပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကြောင်းလက်သုံးကြောင်းထောင်ပြကြဖို့ပြိုင်ပွဲမဝင်ဘဲတပိတ်မှောက်ထားတဲ့လက်ရွေးစင်ကိုသမားကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှရေးသားထားပါတယ်။ဒါပေမဲ့လည်းလက်ရွေးစင်အသင်းနီးပြအန်တိုနီဟေးကတော့သူတို့အသင်းအနေနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုပ်ဆောင်မှာဖြစ်ပြီးစစ်အာဏာသိမ်းမှုစန့်ကျင်ရေးစန္ဒပြပွဲတွေကသူတို့နဲ့ဘာမှမဆိုင်ဘူးလို့တုံ့ပြန်ပါတယ
်။ Religious or any statement the regulations of FIFA are very clear.that we are not allowed to make any sort
of FIFA ရဲ့စီကံချက်တွေကသိရှင်းပါတယ်ကမ္ဘာဖလားခြေစစ်ပွဲပဲဖြစ်ဖြစ်တခြားဘလို့ဘောလုံးပွဲပဲဖြစ်ဖြစ်ကစားနေခြင်းအတွင်းနိုင်ငံရေးဒါမှမဟုတ်ဘာသာရေးနဲ့ပတ်သက်လို့ဘလို့ဖော်ပြပြောဆိုချက်မျိုးကိုမှ FIFA ကခွင့်မပြုပါဘူးဒီစီကံအတိုင်းကျွန်တော်တို့လိုက်နာဆောင်ရွက်သွားပါမယ်လို့မြန်မာလက်ရွေးစင်အသင်းနီးပြဂျာမန်နိုင်ငံသားအန်တိုနီဟေးကပြောခဲ့တာပါFIFA ကအဲ့ဒီလိုစီကံချထားပေမဲ့လည်းဂျာမနီသင်းဟာ2022ခုနှစ်ကမ္ဘာဖလားအင်ရှင်နိုင်ငံဖြစ်တဲ့ကာတာနိုင်ငံကိုဦးတည်ချက်ထားပြီးတော့ ပြီးခဲ့တဲ့မလာကအိုက်စလန်အသင်းနဲ့ခြေစစ်ပွဲမကန်ခင် Human Rights စာရန်ပါတီရှပ်တွေဝစ်စင်ခဲ့ကြပါတယ်။ဒိန်းမတ်နယ်သာလန်နဲ့နော်ဝေနိုင်ငံအသင်းတွေလည်းအလားတူစာနာပြခဲ့ကြပါတယ်။ဂျပန်အသင်းနဲ့ခြေစစ်ပွဲကံမဲ့မြမလက်ရွေးစင်အသင်းမှာဂိုးသမားကျော်စင်ထက်အပြင်နာမည်ကျော်ဘောလုံးသမားတွေဖြစ်ကြတဲ့အောင်သူနဲ့ကျော်ကိုကိုတို့လည်းမပါဝင်ပဲသတိမှောက်ခဲ့ကြပါတယ်။မြန်မာအသင်းဟာဂျပန်၊ကာဂျစ္စတန်၊တာဂျီကစ္စတန်တို့နဲ့အတူအုပ်စု F မှာပါဝင်တာဖြစ်ပြီးဂျပန်နဲ့ခြေစစ်ပွဲကမနေ့ကဖန်တောက်ကြနေမှာကစားကြရမှာပါ။ Facebook ကိုသုံးပြီးပြည်တွင်းကလူတွေပေါ်ဩဇာရမ်းမှုကိုကြိုးစားတဲ့လုပ်ရက်တွေကြောင့်ကမ္ဘာပေါ်မှာအထူးခရယာဆုံးနိုင်ငံတွေထဲမြန်မာနိုင်ငံဟာထိတ်ဆုံးမှရှိနေတယ်လို့ Facebook ကုမ္ပဏီကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အစိုးရကိုထောက်ခံတဲ့ Facebook အသုံးပြုသူတွေကြောင့်မွတ်စလင်လူနည်းစုတွေပေါ်အကြမ်းဖက်လုပ်ရက်တွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့တာကို Facebook ကုမ္ပဏီအစီရင်ခံစာကထောက်ပြထားပါတယ်။ Facebook ပေါ်မှာအမုန်းစကားတွေပြောဆိုဖြန့်ဝေတာလူမျိုးစုတစ်ခုနဲ့တစ်ခုအထူးသဖြင့်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေပေါ်မှာတိုက်ခိုက်မှုတွေဖြစ်လာစေတဲ့အထိလှုံ့ဆော်ပြောဆိုတာတွေကိုဖယ်ရှားဖို့ Facebook ကထိထိရောက်ရောက်မလုပ်ခဲ့ဘူးဆိုပြီးတော့လည်းဝေဖန်ခံထားရတာပါ။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အပါအဝင်စစ်တပ်နဲ့ဆက်ဆံနေတဲ့ Facebook စာမျက်နှာတွေကိုဖယ်ရှားပစ်ခဲ့သလိုအကောင့်အတူတွေကိုလည်းပိတ်ပစ်ခဲ့ပါတယ်။အာဏာသိမ်းစစ်တပ်ကလည်းအင်တာနက်အသုံးပြုတာကိုထိန်းချုပ်ထားသလို Facebook အပါအဝင်လူမှုဆက်သွယ်ရေးမီဒီယာတွေကိုပိတ်ပင်ထားပါတယ်ရှင်။ကယ်လီဖိုးနီးယားပြည်နယ်ကမြို့ပတ်ယထာပြုပြင်ထိန်းသိမ်းရေးစက်ရုံတစ်ခုမှာဗုဒ္ဓဟူးနေ့ကပြစ်ခတ်မှုအတွင်းလူ6ယောက်နဲ့အတူတပ်နှက်သမားကိုယ်တိုင်လည်းသေဆုံးခဲ့ပါတယ်။ရဲတပ်ဖွဲ့ကဝိုင်းထားချိန်မှာ59နှစ်အရွယ်ဆမ်ကက်စီဒီဟာသူ့ကိုယ်သူပြစ်ဒဏ်လိုက်ကြောင်းစန်တာကလာရာစီရင်စုအပိုင်နယ်ထိန်းရဲအရာရှိလော်ရီစမစ်ကပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ကသူ့နဲ့ဒုသမ္မတကမလာဟဲရစ်တို့ကိုအစီရင်ခံတင်ပြခဲ့ကြကြောင်းအင်ဗျူရောထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့ချက်ချင်းအရေးယူဆောင်ရွက်ကြဖို့လွှတ်တော်ကိုတိုက်တွန်းကြောင်းနဲ့အမေရိကန်ထဲမှာလက်နက်ဘေးတင်နေတာအဆုံးသတ်နိုင်အောင်တနက်ပိုင်ဆိုင်ကြတဲ့လူများစုတွေအပါအဝင်အမေရိကန်ပြည်သူတွေအနေနဲ့အထူးသတိထားကြဖို့ကိုတိုက်တွန်းကြောင်းလည်းဒီကြေညာချက်မှာဖော်ပြထားပါတယ်။ဆန်ဟိုဆေးမြို့ဟာအမေရိကန်ပြည်ထောင်စုရဲ့ဤပညာကုမ္ပဏီတွေအဓိကအခြေစိုက်ရာစံတဲ့တီထွင်တဲ့ကမ္ဘာဤပညာပေါင်းစုံရဲ့အချက်အချာနေရာဖြစ်တဲ့ဆီလီကွန်ဘယ်လီရဲ့အဓိကကျတဲ့နေရာတစ်ခုအဖြစ်သတ်မှတ်ထားကြပါရဲ့ရှင
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ92.19 kHz 1553ည92.25 kHz 1783ည92.32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ချက်တာရီနေညာပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယမှာဒီနေ့ကိုဗစ်ပိုးတွေ့သူတဲ့2,000ကျော်ရှိတာကြောင့်စုစုပေါင်းပိုကူးခံရသူ28,000ကျော်သွားပြီးသေဆုံးသူပေါင်းကလည်း3,100ကျော်ရှိလာနေပါပြီ။မနေ့ဗိုလ်သူမနက်ကစပြီးဒီနေ့အထိသေဆုံးသူအရေအတွက်ကလည်း3,800ကျော်အထိများပြားခဲ့ပါတယ်။လက်ရှိမှာပိုးဆက်ရှိနေသူပေါင်း25,000နီးပါးရှိနေပြီးပြီးခဲ့တဲ့24နိုင်အတွင်းပြန်သက်သာလာသူက9,500ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။တကယ်တော့ဧပြီလအလယ်ပိုင်းကစပြီးနေ့စဉ်ကူးစက်မှုနှုန်း3,000-4,000ထက်ဇက်တိုက်မတရားမြင့်တက်ခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော့ဒီတရတာကူးစက်မှုနှုန်းက3,000အောက်ကိုတိတိတသာကျဆင်းလာခဲ့ပါတယ်။အခုအချိန်မှာအသက်18နှစ်အထက်ရှိသူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေစတင်နေပြီးမနေ့ကတရက်ထဲတွင်လူပေါင်း2,000+ထိုးပေးခဲ့ကကာကွယ်ဆေးတစ်ချိန်နဲ့နှစ်ချိန်အဖြစ်ထိုးပြီးလူပေါင်းကလည်း2,200ကျော်လာနေပါပြီ။ဒါပေမဲ့ဒီရက်ပိုင်းတွင်ဆိုက်ကလုန်းမုန်တိုင်းနဲ့ကြုံနေရတာကြောင့်ကန်ယူရန်ဒေသတွေမှာကာကွယ်ဆေးထိုးလုပ်ငန်းစဉ်တွေနှောင့်နှေးနေရပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့နေ့စဉ်ကိုဗစ်ပိုးတွေ့မှုဆက်မြင့်မားနေပြီးသမ္မတအနေနဲ့လည်းကိုဗစ်ထိန်းချုပ်ကန့်သတ်မှုတွေကိုအသက်ဝယ်အောင်မလုပ်တဲ့အရာရှိတွေကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဒီကိုဗစ် -19 ကမ္ဘာကပ်ရောဂါဆိုင်ရာလော့ဒေါင်းချကန့်သတ်ထားမှုတွေကိုအရေးယူဆောင်ရွက်မှုမရှိတဲ့ရွာသကြီးနဲ့ရဲအရာရှိတွေကိုထောင်ချပစ်မယ်လို့မနေ့ကသတိပေးလိုက်ပါတယ်။ရေကူကန်ပါတီပွဲတွေအရက်တော်ပျော်ပွဲရှင်ပွဲတွေနဲ့အပန်းဖြေခီးထွက်တာတွေဒီလာစောပိုင်းနဲ့အပန်းဖြေဟိုတယ်ကြီး၃ခုမှာလုပ်ခဲ့ရကနေ ပါဝင်ခဲ့သူဒါဇင်တွေနဲ့ချီပိုးတွေးခဲ့တဲ့ပေါ်သမရဒူတာတွေကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါပြင်းပြင်းထန်ထန်ရေးဖို့ပြောတတ်တာနဲ့နမကြီးထားတဲ့သမရဒူတာတွေကဥပဒေထိန်းချုပ်ရေးအရာရှိတွေအနေနဲ့လက်ထဲမှာဒုတ်အမြဲကင်တာပြီးဥပဒေချိုးဖောက်သူတွေရဲ့လက်တွေခြေထောက်တွေကိုအတော်တန်ရိုက်နှက်ဆုံးမစေချင်တယ်လို့ပြောလို့ရှိပါတယ်မက်စလာမှာစတင်ခဲ့တဲ့ကိုဗစ်ပိုးတွေးမှုမတရားမြင့်တက်လာတာကိုမနီလာမြို့တော်နဲ့နီးစပ်ရာဒေသ၄ခုမှာလော့ဒ်ဒေါင်းချမှတ်လာခဲ့တာကြောင့်ရှော့ချလာနိုင်ခဲ့ပေမဲ့နေ့စဉ်ပိုးတွင်းမှုဆက်မြင့်နေတဲ့ချိန်မှာကာကွယ်ဆေးမလုံလောက်မှုနဲ့လည်းဖိလစ်ပိုင်မှာရုန်းကန်နေရပါသေးတယ်။ဒီနေ့မှာပိုးတွင်းသူတွေ6500နီးပါးနဲ့သေဆုံးသူ200ကျော်ရှိခဲ့ပြီးစုစုပေါင်းပိုးတွင်းသူ1000ကျော်နဲ့သေဆုံးသူပေါင်း2000ကျော်လာနေပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဟောင်ကောင်မှာတော့တရုတ်ရဲ့နိုင်ငံတော်လုံခြုံရေးဥပဒေသစ်ချမှတ်ပြီးဖိနှိပ်ခဲ့မှုနောက်မှာမိသားစုတွေပြောင်းရွှေ့သွားတာကြောင့်ကြောင်းထွက်နှုန်းလဲစံချိန်တင်သွားခဲ့ပါတယ်။ဟောင်ကောင်ကမူလာတန်းနဲ့အလဲတန်းအထက်တန်းကျောင်းတွေမှာကျောင်းထွက်တဲ့ကျောင်းသူကျောင်းသားရေအတွက်ကအခုလိုမြန်မာလာခဲ့တယ်လို့အဓိကဆရာဆရာမများသမဂ္ဂကထောက်ပြလိုက်ပါတယ်။ဟောင်ကောင်ဆရာဆရာမများသမဂ္ဂကကျောင်းပေါင်း180မှာမကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းအရနေရာဒီကျောင်းပိတ်ရဲ့မတိုင်ခင်ကျောင်းထွက်သွားသူပေါင်းရာခနဲတွေနဲ့ချီရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီစစ်တမ်းဖြစ်ဆိုတဲ့အထက်ကကျောင်းတဝက်ကျော်ကလည်းသူတို့ကျောင်းတစ်ခုစီမှာကိုထွက်သွားသူက10ဦးကျော်စီရှိခဲ့ပြီးကျောင်း၄ကျောင်းမှာဆိုရင်ကျောင်းသူကျောင်းသား50ကျော်အထိလက်ရှိစာသင်နှစ်ဝက်မှာထွက်သွားခဲ့တယ်လို့စစ်တမ်းမှာဖြေဆိုခဲ့ပါတယ်။ဟောင်ကောင်မိဘဆရာအသင်းကြီးကဖန်ဝေဝါကလည်းလက်ရှိနိုင်ငံတော်လုံခြုံရေးဥပဒေသေးအောင်မှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးခဲ့တာကြောင့်မိဘအများအပြားလုံခြုံရေးစိုးရိမ်ပြီးဟောင်ကောင်ကနေရှေ့ပြောင်းသွားခဲ့ကြတယ်လို့ရှင်းပြခဲ့ပါတယ်။ဒါအပြင်ဒီလုံခြုံရေးဥပဒေသစ်ကိုကျောင်းတွေမှာပညာပေးရိုက်သွင်းဖို့နဲ့ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေကိုပါကျောင်းပြင်ပမှာဆန့်ကျင်လှုပ်ရှားမှုရှိမရှိစောင့်ကြည့်ဖို့ပါတရုတ်ဆိုးရကလှုပ်ဆောင်လာခဲ့တယ်လို့လည်းဒီမိဘဆရာအသင်းကဆိုပါတယ်ခင်ဗျ။ကမ္ဘာအကြီးဆုံးရေနံကုမ္ပဏီတချို့အနေနဲ့ရာသီဥတုပြောင်းလဲမှုပြဿနာဖြေရှင်းရေးလှုပ်ဆောင်ပေးဖို့အစုရှယ်ယာဝန်တွေကဖိအားပေးတာကိုခံလာနေရပါတယ်။ Exxon Mobil ကုမ္ပဏီစုရှယ်ယာဝန်ထားသူတွေအနေနဲ့ယင်းဤညွန့်နယ်သူစုပေါင်းရမုံဝေအဖွဲ့ကအဆိုပြုထားသူအ ਨੇ ဆုံးနှူးကိုကုမ္ပဏီရဲ့12ဦးပါဒါရိုက်တာဘုတ်အဖွဲ့မှတာဝန်ယူပေးဖို့ရွေးချယ်လိုက်ပါတယ်။ဒီစီပေါင်းရမုံငွေအဖွဲ့အနေနဲ့အခုပတ်စော်ပိုင်းချင်ကြက်ထုတ်ရမှာ Exxon Mobil Director ဘုတ်ဖွဲ့တဲ့ရာသီဥတုပြောင်းလဲမှုကိုဖြစ်ရှင်းလိုပြီးရေရှည်အကျိုးမြတ်ဖြစ်ထွန်းအောင်မြင်မဲ့စွမ်းရည်လုပ်ငန်းဖြစ်ဖြစ်ပြောင်းလဲရေးဆိုင်ရာအပြောမဟုတ်ပဲလက်တွေ့အတွေ့အကြုံရှိသူတွေကိုထက်ခတ်မှုလိုနေပြီလို့ဆိုပါတယ် Exxon Mobil ကုမ္ပဏီအနေနဲ့ရာသီဥတုပြောင်းလဲမှုဖြစ်ရှင်းရေးဆိုင်ရာ CEO လှုပ်ဆောင်နေမှုတွေကိုလည်းအစီရင်ခံတင်ပြဖို့အဆိုပြုချက်ကိုကုမ္ပဏီစုရှယ်ယာဝန်တွေကထောက်ခံမဲပေးထားပါတယ်Exxon Mobil Company မှူးဆောင် Director Darren Woods ကလည်းသူတို့ဘုတ်ဖွဲ့ဝင်တွေအနေနဲ့အခုလိုအစုရှယ်ယာဝန်တွေစီကနေကုမ္ပဏီမှာရှေ့ဆက်တိုးတက်မှုတွေဖြစ်လာရေးဆန္ဒကိုသိရှိထားပြီးဒီရလထွက်အောင်လုပ်ပေးဖို့လည်းကောင်းကောင်းပြင်ဆင်ထားပါတယ်လို့မနေ့ကကြေညာလိုက်ပါတယ
်နောက်ဆုံးရသတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ဗီအမေရိကန်တန်ခါနေကြာတာပရင်းညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပုချက်တွေကိုတင်ပြပေးတော့မှာပထမဆုံးတော့ပောက်ခွဲမှုသတင်းတွေနဲ့စကြင်ပါလေ။ရန်ကုန်မြို့တာကိတမြို့နယ်မှာဒီကနေ့လူတစ်ယောက်တင်းနှံနဲ့ပြစ်ခံရပြီးသေဆုံးသွားပါတယ်။တာကိတမြို့နယ်အပါအဝင်ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ခွဲမှုတွေဇက်တိုက်ဆိုးသလိုဖြစ်နေပါတယ်။မွန်ပြည်နယ်ဘီလင်းမြို့မှာလည်းပြည်ခံပြို့ပါတီဥက္ကဋ္ဌတင်းနှံနဲ့ပြစ်တက်ခံရပါတယ်။ဒီအချိန်နဲ့အပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
ရန်ကုန်တိုင်းတာကေတာမြို့နယ်သုံးရက်ကွက်မှာနေထိုင်တဲ့ဥဖုံးဝေဆိုတဲ့သူကိုဒီကနေ့မနက်ပိုင်းတုန်းကတနက်နဲ့ပြစ်ခတ်ခဲ့လို့နေရာမှာရင်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒီတနက်နဲ့ပြစ်ခတ်မှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။အခင်းဖြစ်ပွားပြီးတဲ့ချိန်မှာတော့ရဲနဲ့စစ်တပ်ရောက်လာပြီးတော့အဲ့ဒီအနီးတစ်ဝိုက်မှာရှာဖွေစစ်ဆေးခဲ့ပါတယ်။တေဆုံးသွားသူဟာရက်ကွက်ထဲကယာယီမှုဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တကယ်ကတော့စစ်ကောင်စီရဲ့သတင်းပေးဖြစ်တယ်လို့အများပြည်သူကနေမြင်ကြတဲ့သူဖြစ်တဲ့အကြောင်းအဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးက VOA ကိုပြောပြပါဗျ။ယ
ာယီမှုတော့မဟုတ်ဘူးဗျ။ဒါဒီစစ်ကောင်စီကိုသတင်းပေးနေတဲ့အမှန်ကန်သတင်းပေးတယောက်လို့တော့အတူကြသိရပါတယ်ဗျ။ဟိုမနက်စောပိုင်းလေးကတော့နော်သူ့အိမ်ထဲကိုဝင်နေဝင်ပြီးတော့မှကနေ့နဲ့ပြစ်တယ်ပြီးပြီးတော့မှသူ့အိမ်ထဲကိုဘုံတလုံးပြစ်သွင်းတယ်လို့လည်းကြရတယ်ပြပြီးတော့အဲ့ပဝင်းချင်းနေမှာပြီးတော့ဒါကြီးကဒီအနှံ့မှာဘုံကြီးခွဲတယ်ပေါ့နော်အဲ့လိုကြားပါတယ်ပြ နော်ညတော့ပုံမှန်မှာပဲရတခုတော့ရှိတာပေါ့စစ်ကောင်စီကတော့ကားတွေနဲ့ပတ်နေတယ်အဲသူတို့လုံးတဲ့လူတွေကိုပတ်စီတိုက်ပြီးတော့ရှာဖွေနေတယ
်ဒီကနေ့မနေ့၈နှစ်ဝင်းကျင်လောက်မှာဒီလိုမျိုးတနက်နဲ့အဖြစ်ခံခဲ့ရတဲ့အဖြစ်အပျက်ဖြစ်ပွားခဲ့တယ်လို့ပဲတာကေတာမြို့နယ်ကရက်ကွက်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဒီပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့မြို့ကန်တဦးကပြောပြပါတယ
်ကျတော့ခုနှစ်လုံးပုံမှန်တချို့လည်းဟိုကထပ်ပေါ်တယ်ဒီမှာထပ်ပေါ်တယ်ပြောတော့ကျွန်တော်တို့ကမှန်းကျတော့ခုနှစ်လုံးနဲ့ကိုလုံးလာတော့ရှိပါတယ်ဒီကံကတော့နောက်ဆုံးပေါက်တဲ့ဒီကတာကီတာတစ်စင်းရဲ့ကွက်ဘက်ကဆယ်စီးများကဘုံကတော့ဟိုကဲဤသမားတယောက်နဲ့အမျိုးသမီးကြီးတယောက်ဖြစ်ရွေးကြရတယ်ဗျ
။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်၃ရက်ကွက်အတွင်းမှာရှိတဲ့နေအိမ်တစ်ခုမှာလဲဗုဒ္ဓဘူးနေညကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လူထိခိုက်မှုမရှိပေမဲ့လို့အခင်းဖြစ်ပွားပြီးပြီးချင်းပါပဲ။စစ်ကားတွေရောက်လာပြီးတော့ဒီကနေ့မှာတော့အရက်ဝတ်တွေနဲ့ရက်ကွက်ထဲမှာရှိနေကြတယ်လို့သိရပါတယ်။ပုံပြစ်ခံရတဲ့အဲ့ဒီနေအိမ်ဟာစစ်ကောင်စီကိုထောက်ခံအားပေးပြီးတော့ရက်ကွက်တွေမှာသတင်းတွေကိုပေးနေတဲ့သတင်းပေးအိမ်လို့ရက်ကွက်နေပြည်သူတွေကပြောပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့ VOA ကတိကျအတည်မပြုနိုင်ပါဘူးမွန်ပြည်နယ်ဘီးလင်းမြို့နယ်မှာလည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့နယ်ဥက္ကဋ္ဌဦးမြင့်စွေနဲ့သူ့ရဲ့ဇနီးဖြစ်သူဟာဒီကနေ့မနက်ပိုင်းမှာအလူးလေးရွာမှာရှိတဲ့သူတို့ပိုင်ကြက်မောက်ဥယျာဉ်ကိုတွားရင်းနဲ့တနက်နဲ့ပြစ်ခံခဲ့ရပါတယ်ဒီတနက်နဲ့ပြစ်ခံရလို့ဦးမြင့်စွေသေဆုံးသွားတယ်လို့မွန်ပြည်နယ်ပြည်ခိုင်ဖြိုးပါတီရဲ့တာဝန်ရှိသူတဦးကပြောပြပါတယ
်ခြံမရောက်ခင်တပါလုံးလုံးအလူမှာအဲဒီလူငယ်နှစ်ယောက်ကတားတယ်တားတော့အဲ့မှာရက်ပြေးလိုက်တန်ကယ်တန်ကယ်နဲ့တွားတော့အဲရက်ပြေးလိုက်တော့အဲ့မှာရက်တဲ့အချိန်မှာပြစ်တာပေါ့ပြစ်တော့ဒီဥက္ကဋ္ဌဦးမြင့်စွေကတော့အဲ့မှာကောင်းထိသွားတယ်။နောက်သူ့မျိုးသမီးကတော့ဒီ level နဲ့မေးကိုထိသွားတာ။အဲသူ့မျိုးသမီးကတော့တန်ရရောက်ကလေး300ဒီယူနီမော်မန်စစ်စေးဝင်မှာတင်ကုထားတာပေါ့။မေးကိုကျိုးပြီးတော့မေးကိုခြေသွားတယ်။နောက်သွား36ချောင်းထွက်သွားတော့နော်။လောလောဆယ်အတွဲလူနာပြေပေါ့။ငွေလူနာဆိုဟိုအသက်အန္တရာယ်တော့သိမဆိုးရရပေါ့နော
်။ဒါအပြင်ဒီကနေ့မွန်ပြည်နယ်ချောင်းစုံမြို့မှာလည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရုံပေကက်ရက်မှာရှိတဲ့ကျွန်းတာယာခမ်းမဝင်းတွင်မှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။အလားတူမေလ17ရက်နေ့တုန်းကလည်းကြိုက်ထုံမြို့ကပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံဘုံပောက်ကွဲလို့ရုံကင်းဆောင်နေသူတဦးဘုံစာထိမှန်ဒဏ်ရာရခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီဝင်တွေဟာပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရပါတယ်လို့ပါတီတာဝန်ရှိသူတဦးကတုံ့ပြန်ပြောဆိုထားပါတယ်
။ကျွန်တော်တို့ပါတီကပါတီနိုင်ငံရေးကသွားနေတာလွဲလို့ကျန်တာဘာမှမပတ်သက်ဘူးလေ။အဲ့တော့လေသူတို့ကကျွန်တော်တို့ဘုံမှာအဲ့လိုပြစ်မှတ်တွေထားလာတာတော့ဒါမကောင်းဘူးဒါကနိုင်ငံရေးပါတီချင်းချင်းဒီလိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကလက်နက်ကင်တာလည်းဖွဲ့စည်းလည်းမဟုတ်ဘူးနောက်ကျွန်တော်တို့ကပြည်သူတို့ကကုင်းလည်းဖွဲ့စည်းလည်းမဟုတ်ဘူးပြီးရင်ဘာမှကျွန်တော်တို့ရဲ့ပါတီလုပ်ငန်းကိုပဲကျွန်တော်တို့လုပ်နေတဲ့လူတွေဖြစ်တယ်ပေါ့အဲ့လိုမျိုးပုံမှာတော့ဒီလိုမျိုးချမ်းပဲ့ခံရတယ်လက်နက်မရှိတဲ့လူလက်နက်နဲ့ချမ်းပဲ့ခံရတယ်ဆိုတဲ့ဟာတွေကတော့ကျွန်တော်အနေနဲ့ဒါမဖြစ်သင့်တဲ့ကိစ္စတွေပေါ့နော်
ဒီတိုက်ခိုက်မှုတွေကိုဘသူတွေကလှုပ်ဆောင်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးအခုလိုရန်ကုန်မြို့အပါဝင်မြို့တွေမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကကင်းလှည့်သွားလာနေချိန်မှာပဲဒီလိုမျိုးကျူးလွန်သူမပေါ်တဲ့တနက်နဲ့အပြစ်ခံခဲ့ရတာတွေပောက်ကွဲမှုတွေဖြစ်ပွားနေတာကြောင့်ပြည်သူလူထုကြားမှာတော့လုံခြုံရေးအတွက်အထူးစိုးရိမ်ပူပန်နေကြပါတယ်ရှင်
မဆမွန်ပြောပြပေးကြတာပါခင်ဗျာတစ်ဆက်တည်းမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းကိုလည်းပြောပြပါမယ်ဆီယနာတိတ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှာဆက်ရှိနေပါတယ်ဒီကနေ့မှာတော့ရန်ကုန်မှာနေရအများအပြားမှာဘုံပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်ဆန္ဒပြတပိတ်စစ်ကြောင်းကြီးတွေမထွက်နိုင်ပေမဲ့ရက်ခွဲအလိုက်မြို့နယ်အလိုက်လုကြတဲ့ဆီယနာရှင်စန့်ကျင်ရေးတပိတ်တွေကတော့ဆက်ရှိနေပါတယ်ရန်ကုန်မြို့ပြင်တခြားမြို့နယ်တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမာကပြောပြပါမယ်ခင်ဗျာ
တာကီတာမြောက်တကုံတင်ငန်းကျော်အင်းစိန်တောင်ကလာပါစတဲ့မြို့နယ်တွေမှာဘုံပေါက်ကွဲတာတွေရှိခဲ့တဲ့ရန်ကုန်မြို့မှာလုံခြုံရေးအခြေအနေကြောင့်အဓိကဆန္ဒပြစစ်ကြောင်းကြီးတွေလမ်းပေါ်ထွက်ဆန္ဒမပြနိုင်ကြပေမဲ့မြို့နယ်အလိုက်ရောက်ွက်အလိုက်ဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲလေးတွေတော့ရှိခဲ့ပါတယ်စစ်အုပ်ချုပ်ရေးကြီးညာထားတဲ့လိုင်တာယာမြို့နယ်မှာမကြခင်ပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေပြန်မတက်ရေးလူငယ်အင်အားအနည်းငယ်နဲ့ဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့လိုင်တာယာလူငယ်တဦးကပြောပါတယ
်အင်အားဆိုတော့ဟောလေအများကြီးထုတ်လို့မရဘူးညဒီမှာလေစစ်အုပ်ချုပ်ရေးမပြေသေးတော့ဒီအများကြီးထုတ်လို့မရဘူးဟို50ရောက်လောက်ပါပဲဟုတ်ပြောရှင်လေးဟိုကျွန်တော်ကဟိုလူမသိအောင်လုပ်ကြတာဆိုလေဟိုလူတိတွေပူဆိုးလေးဆိုတော့ထင်းရောက်လာကြတာပြသိသွားတာလေအဲ့ကြောင့်ကျွန်တော်တို့ဟိုဟာခဏတစ်ဖြုတ်လောက်ပဲဆက်ကြပါတယ်ဟုတ်ဟုတ်အဓိကကျွန်တော်တို့ဒီအခုကပေါ့နော်ဒီနေ့လောက်တာလောက်ဖြစ်တာကျတော့ဒီဟိုတောင်းမတက်အောင်ပေါ့နော်ဒီ ောင်းနေဦးပြန်ဖွင့်နေတဲ့ကလေးချောင်းပြန်အောင်အဲအဲ့လိုမျိုးပေါ့နော်သူတို့စာသားလေးပဲကျွန်တော်ရေးပြီးတော့ဟောပြပါရစေ။နိုင်ငံတိုင်းမှာတော့ကျွန်တော်ဒီဟိုဆွဲအကြီးရလို့တော့ဒီလိုအပြစ်တရားမရှိတော့ဘူး။ပြီးလို့ရှိရင်ကျွန်တော်ဒီနိုင်ငံတွေကဒီခြေဆက်လူငယ်တွေပေါ့နော် generation set တရားပဲမကြောက်နဲ့သူအဖွဲလိုက်ဖွဲလိုက်ပဲခုခွဲပြီးထွက်နေကြတာကြာဟုတ်။
ရန်ကုန်မြို့မှာဘုံပောက်ကွဲမှုတွေအခုရက်ပိုင်းဆက်တိုက်ဆိုသလိုဖြစ်လာနေပြီးလူသေးဆုံးထိခိုက်တဲ့အထိဖြစ်တဲ့အတွက်ပြည်သူတွေဘက်ကအသွာအလာကိုပိုးပြီးသတိထားနေကြပါတယ်။လုံခြုံရေးအင်အားတိတိကျကျတိုးလာတာမျိုးမတွေ့ရပေမဲ့တပ်ဖွဲ့ဝင်တွေကင်းလည်သွားလာတာမျိုးတွေတော့ပိုလှုပ်လာပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နေ့စဉ်မပြတ်ချီတက်ဆန္ဒပြကြတဲ့သခိုင်းတိုင်းကလေးမျိုးမှာတပိတ်စစ်ဆောင်ကိုစစ်တပ်နဲ့ရဲကဖမ်းဆီးဖို့ကြိုးစားနေတဲ့ကြားကဆန္ဒပြပွဲလုပ်နိုင်ခဲ့တယ်လို့ဆန္ဒပြသူတယောက်ကပြောပါတယ်။
ဆိုတော့ဒီနေ့ကတပိတ်ကျောင်းထွက်ပြီးမကြခင်မှာပဲသူတို့ရောက်လာတယ်ပေါ့နော်သူတို့ရောက်လာတဲ့အချိန်မှာတော့တပိတ်ကျောင်းကတော့အမြန်ဆန်ခွဲနိုင်လိုက်တယ်ပေါ့နော်ကျွန်တော်တို့ထွက်နေတုန်းကပဲသူတို့လာရှာတာပါဗျာဟုတ်စစ်ကောင်စီဘက်ကနေသူတို့လိုက်ရှာတာတော့ပုံမှန်ညီပါရှိတယ်ဗျာကျွန်တော်တို့ဒီပြောက်ကြားတပိတ်ပုံမှန်ပဲကျွန်တော်တို့လောရတာပေါ့နော်အချိန်ကြီးကောင်းကောင်းလို့တော့လမ်းမကြီးပေါ်တော့ကျွန်တော်တို့လည်းထွက်တာများတယ်အဟိုစစ်ကောင်စီဘက်ကဘယ်လိုလုပ်လဲဆိုသူတို့ကအရဝတ်တင်နေကင်းထားတယ်ဗျာသူတို့ရဲ့အရဝတ်တင်နေကင်းထားတာမျိုးရှိတယ်ပြီးရင်ကျွန်တော်တို့တပိတ်ကျောင်းနေတယ်မှာလည်းခါတလေမှာသူတို့လူတွေထည့်ထားတာမျိုးရှိတတ်တယ်ဗျာဟုတ်ပြီးတော့လည်းသူတို့လိုက်ရှာတယ်ပေါ့နော်ကားရည်နဲ့ဟုတ
်အာယုံဦးတပိတ်နှဲ့လေဆိုင်ကတပိတ်ညနေစည်းစာတပိတ်ဆိုပြီးတနေ့ကို၃ချိန်ဆန္ဒပြလှုပ်ရှားမှုတွေရှိနေတဲ့ကချင်ပြည်နယ်မိုးကောင်းမြို့မှာလည်းအဖမ်းမခံရအောင်တတိထားရှောင်ဖို့ကြိုတင်ပြင်ဆင်ထားရတယ်လို့ဆန္ဒပြပွဲမှာအမြဲပါဝင်နေသူတို့ကပြောပါတယ
်မနေ့ကိုအာယုံဦးတပိတ်နှဲ့လေကိုဆိုင်ကတပိတ်ညနေကိုလည်းကျွန်တော်တို့စည်းစာတပိတ်ဆိုပြီးတော့၃ချိန်ပြဖို့ပိုင်မြင်လာကြတယ်ရှင်အဲ့ဒီလိုခြိခဲ့တဲ့အခါကျတော့ကျမတို့ကအနည်းဆုံးတော့100လောက်တော့ရအောင်စုပဲရှင်100လောက်တော့ဒါကိုခြိဆက်ထားကြတာပေါ့ရှင်ဒီတပိတ်စားထွက်တော့မှဆိုကျမတို့ကအားလုံးကိုတတိရှိစေဖို့လဲပြောတယ်ပြီးလို့ရှိရင်လိုက်ဖမ်းမယ်လို့အရေးအယံတွေးလို့ရှိရင်ကိုနိုင်တူးချင်းစီလွတ်အောင်ပြေးကြဒီတပိတ်စစ်ကြောင်းလမ်းတစ်လျှောက်မှာကိုဘယ်နေရာကိုပြေးရင်လွတ်မလဲဆိုတာကိုတွေးတာနေရာရှာတာဆိုတာတော့ကျမတို့တတိပေးဖြစ်တယ်ရှင်
မိုးကောင်းမျိုးကဒီကနေ့အာယုံဦးတပိတ်မှာညီညွတ်မှုကိုပြသတဲ့အနေနဲ့အဝါရောင်တူညီအင်းကြီးကိုဝစ်ဆင်ပြီးအင်အားအများပြားနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေး၊မုံရွာ၊ဖားကန်၊တဝဲ၊လောင်းလုံနဲ့ဒဇယ်တို့မှာနေ့စဉ်ပြုလုပ်နေကြတဲ့တပိတ်မောက်စစ်ကြောင်းတွေဆက်ရှိနေသလိုစာလင်ကြီးနဲ့ရင်းမာပင်မျိုးအနီးကကျေးရွာတွေစုပြီးလူထောင်ကြီးပါဝင်တဲ့ရွာပေါင်းတပိတ်ကိုလုပ်ခဲ့ကြပါတယ်။မိတီလာမော်လမြိုင်ကြောင်မဲနဲ့ဗကံညောင်းဒေသတွေမှာလည်းဆိုင်ကယ်တပိတ်ကြောက်ကြားတပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသနေကြပါတယ်ရှင
်အလိမ္မာပြောပြသွားကြတာပါခင်ဗျာအခုဆက်ပြီးတော့ကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်ကြားပြည်နယ်မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေအကြားဒီနေ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဆက်ဖြစ်နေပါတယ်ဒီမော့ဆိုမျိုးကထွက်ပြေးနေရသူတွေအတွက်လိုအပ်တဲ့အကူအညီတွေပို့ပေးသူလူငယ်နှစ်ယောက်ကိုစစ်တပ်ကပြစ်တက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကြားပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ဗီဒီယိုသတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်တပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့တိုက်ပွဲတွေဖြစ်နေတဲ့တီမော့ဆိုမြို့မှာဒီနေ့နေ့လယ်ပိုင်းကလည်းတိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်အပြန်အလှန်ပြစ်ကတ်မှုတွေကြောင့်ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကတယောက်သေဆုံးတယ်လို့မြို့ခံတူကပြောပါတယ
်ဒီနေ့လယ်တော့ PDF အဖွဲ့နဲ့တပ်ဖွဲ့နဲ့ပြန်လာပြစ်ခတ်နေတဲ့ PDF အဖွဲ့ကတော့တယောက်ချသွားတယ်ပေါ့နော်အဲဒီမော့ဆိုမြို့လမ်းခွန်နဲ့ဝေတောင်ရပ်ဖွဲ့ကစစ်တပ်ကပြစ်ခတ်မှုတော့မတိရသေးဘူးတော့ဒါပေမဲ့ PDF ကတော့အတိအကျတော့တယောက်ချသွားတယ်ပေါ့
စစ်တပ်ကနေစစ်ရင်အားတွေဖြည့်ထားပြီးမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခတ်မှုတွေလုပ်နေတာပါတိုက်ပွဲကြောင့်မြို့ကထွက်ပြေးကြတဲ့သူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုပြန်ယူတဲ့လူငယ်နှစ်ယောက်ကိုလည်းစစ်တပ်ကပြစ်တက်ခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ
်ဒီမော့ဆိုမှာနာပလိုယက်ဖက်မှာဆက်ခံရတော့ဘောစစ်တပ်ဆောင်တဲ့ပစ္စည်းတွေတိုင်းနဲ့ဘောကျွန်တော်တို့ပေါ်တူတူမျိုး
အတက်ခံရတဲ့စစ်ဆောင်ကူညီရေးဖွဲ့ဝင် Alfred Lutu နဲ့ Patrick Vore တို့နှူးကိုဒေသခံပြည်သူတွေကမြေမြုပ်သူကြပေးခဲ့ကြတယ်လို့လည်းသူကပြောပါတယ်။တီမော့ဆိုမြို့တွင်းကနေပြစ်ခတ်တိုက်ခတ်မှုအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မေလ23ရက်နေ့ကနေဒီကနေ့ထိတီမော့ဆိုမြို့မှာ PDF ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုကြောင့်တိရခန2000လောက်စစ်ဘေးလွတ်ရာတင်းချောင်နေရတယ်လို့တိရခန်ကြရပြည်နယ်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ
်ဒီမိုကရက်တစ်ပါတီတာဝန်ရှိသူခူတဲရဲကပြောပါတယ်စစ်ဘေးချောင်ဖက်ခါတော့ဒီမိုဆုံးဖက်ကတိတာဖက်ရမရှိသေးဘူးဒါမှလည်းတချို့ကသူ့မျိုးရည်တတ်နေကြတယ်တချို့ကတောပေါင်မတတ်နေကြတယ
်ပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေရှိခဲ့တဲ့လွိုက်ကုန်မြို့မှာတော့ဒီကနေ့တိုက်ပွဲတွေငြိမ်နေတယ်လို့တိရခန်တွေကပြောပါတယ် ကရပြည်နယ်လွိုင်ကုန်းနဲ့တီမောစုဘက်မှာပီဒီအက်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုကြောင့်တိရခန့်ငါးတောင်းကျော်စစ်ပီးတင်းဆောင်နေကြရပါတယ်ဒုက္ခတွေနေနဲ့မိုးရွာသည့်အတွက်မိုးကန်နဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတယ်လို့စစ်ဆောင်ကော်မတီဝင်တွေကပြောပါတယ်မြန်မာချက်ရှိနေတဲ့အသင်းကလည်းကရပြည်နယ်ထက်ကအိုးအိမ်ပြစ်ထွက်ပြေးကြတဲ့သူတွေအတွက်အ net lanjang chin ni so yin ni ya lo a ku nyi rue ya yi doukha le sakan ko ma yaw la de bu lo sit shan ku nyi ye phoe win du ga pyo ba de si ye tin ma ni de kya pi ne ma sit sa pat ga long chong yi tin jat tha ra jao sit be doukha dai rue ku nyi ya nai pu khet khe ni ja ba de khmyar
နိုင်ငံကြီးပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာဖက်ကံမြို့နယ်ကပြည်သူ့စစ်ကောင်းဆောင်နေအိမ်မှာပြစ်တက်ခံရတဲ့တဲ့တင်ကိုပြောပြခြင်းပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပေါ်ခဲ့တဲ့စကိုင်းတိုင်းမြောင်မြို့ချောင်းစင်းကျေးရွာမှာတိုက်ပွဲတွေထပ်ဖြစ်ပွားတာမရှိဘဲရွာထဲမှာစစ်ကောင်စီတပ်တွေတပ်ဆွဲထားလို့ဒေသခံတွေထွက်ပြေးတင်းချ ောပြမှာပါခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့စကိုင်းတိုင်းမြောင်မြို့ချောင်းစင်းကျေးရွာမှာဒီကနေ့ငြိမ်သက်နေပါတယ်စစ်တပ်ကရွာထဲမှာတပ်ဆွဲထားတာမို့စစ်တပ်လူလားသူတချို့ကလွဲလို့ကျန်တဲ့ရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံတယောက်ကပြောပါတယ်
မြန်မာဒီနေ့တနေကုန်တော့ဘာမှတိုက်ပွဲရှင်နေမရှိဘူးဗျ။ငြိမ်ငြိမ်ပဲသူတို့ကမနေ့ကတိုက်ပွဲဖြစ်တဲ့ရွာမှာပဲအခုတည်းရှိနေတုံးပဲ။အဲကျွန်တော်တို့ရဲရွာထဲမှာသူတို့ဆွဲထားရတော့ရဲရွာထဲကတော့သူတို့ဒလန်၅ဦးလောက်ပဲရှိမှာပေါ့နော်။ဒလန်မိသားစု၅ဦးလောက်ပဲရှိမှာ။ကျန်တဲ့သူတွေကတော့အကုန်လုံးရှောင်နေကြရပေါ့နော်။တခြားဒီအနည်းဆက်ရရွာတွေဘက်ဒီအကုန်လုံးလည်းပဲရှောင်နေစေဘေးရှောင်စခန်းလိုပုံတော်မျိုးဖြစ်သွားပြီပေါ့နော်။လည်းရှောင်နေကြတယ်။အဲရွာထဲမှာကျတော့သူတို့ကအခုလို့တဲ့တော့သူတို့ပါသူတို့အဲသူတို့နေတဲ့ဘုန်းကြီးကျောင်းရယ်စတင်ကျောင်းရယ်ကိုတက်ဆွဲသလိုလှုပ်ထားပြီးတော့သူတို့တောက်ချက်တစ်ချိန်လုံးကင်းနေတဲ့ခလျောက်၅ရောက်အဲ့ဒါမိုးတွေလက်ပဲပြီးကင်းနေစောင့်နေတယ်။ရွာထဲတော့မလက်နေလက်ကင်းတစ်ချက်လောက်ထိတော့ရွာထဲဝင်လာတော့မရှိဘူး။ဒါပေမဲ့လို့ဒလန်ကတော့ဟိုရွာထဲကိုလက်ပဲပြီးတော့ဆိုင်ကလေးဆောက်စီပြီးတော့ပြမယ်ပုံစံမျိုးတွေပေါ့နော်။ဒါဘသူရင်ဘဝရင်ပါမှုပေါ့။အဲ့ဒါမျိုးပြမယ်ပုံစံတွေရိပ်ရောင်နေပါလိမ့်ရှိရဲဆိုပြီးတော့ရွာထဲမှာကျန်တဲ့သူကတော့ပြောတယ်ပေါ့နော်။
တိုက်ပွဲဖြစ်ပွားတဲ့ချောင်းစင်းရွာအပြင်အနီနာကရတဲ့ပေါချောင်းရွာပလဲစတဲ့ကြေးရွာတွေကဒေသခံ3000နီးပါးထွက်ပြေးနေရတာဖြစ်ပြီးစစ်ကောင်စီကတက်ဆွဲထားတဲ့အတွဲတိုက်ပွဲတွေဆက်ဖြစ်မှာကိုစိုးရိမ်နေကြပါတယ်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေမေလအစောပိုင်းအထိအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တဲ့သခိုင်းတိုင်းကဏီနယ်မှာအခုတလောအပြစ်ခတ်တွေမရှိတော့ပေမဲ့ဝေဟင်မှာစစ်လေယူနစ်ကိုတွေ့နေရတာမို့လေကြောင်းကနေတိုက်ခိုက်လာမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့ထွက်ပြေးနေရတဲ့ကဏီနယ်ကန်တူကပြောပါတယ်
တိုက်ပွဲတွေဖြစ်တိုက်ပွဲတွေဖြစ်ပြီးတော့အဲ့လိုမျိုးပေါ့နော်လာနေလာမယ်နဲ့ဆောက်ကြတာပေါ့ဆောက်တော့ဒီတွေကလန့်ပြီးတော့ဆိုင်ဝါးဖြန့်လာလည်းဖြစ်ပါတယ်အဲ့ဒါကတော့ဒီတော့လူကြီးတွေကငကိုခက်ကလူကြီးတွေကပူကြောက်တာပေါ့ဗျာအဲ့လိုမျိုးကြောက်တော့လူကြီးတွေကိုယ်တိုင်ကကလေးကိုပြေးပြေးဆိုအကုန်ပြေးရတာပေါ့ဒီသူတွေကဆောက်ကြတာပေါ့အများကြီးဒီစကားလာပြီးစကားလာပြီးဆိုရင်ခုကျွန်တော်တို့ကနေလည်းကတော့လူကြီးတွေကလည်းဘောင်းချင်းကြီးပြေးနေရတယ်ပေါ့အဲ့လိုမျိုးဖြစ်နေတာအဲ့ဒါတော့ကားနဲ့ဒီတော့မလည်းလက်ကြည့်နေတိုက်ပွဲရှိနေတယ်ဗိုင်းတွေကိုရဲပစ်တယ်ဗျာအဲ့လိုကြီးပြသွားတော့မှန်နေကလေးတွေလည်းမှန်နေအဲ့လိုကြီးဆိုတော့အကုန်လုံးကကြောက်ပြီးတော့ဒါညနိုင်ရင်လည်းဖြစ်နိုင်တယ်ဗောသူတို့လည်းရင်လည်းပစ်တယ်ဆိုရင်လည်းဖြစ်နိုင်တယ်ဆိုပြီးတော့ကြောက်ပြီးတော့ပြေးချတာရဲ့တကယ်တော့
အခုလိုမျိုးသခိုင်းတိုင်းမှာထွက်ပြေးနေရတာတွေအပြင်မကွေးတိုင်းမြိုင်မြို့နယ်ထနောင်းဝင်းကျေးရွာမှာကျောင်းဖွင့်ဖို့လာတဲ့ဆရာဆရာမတွေကိုဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့တဲ့အတွက်စစ်ကောင်စီတပ်တွေရောက်လာပြီးတနက်ပစ်ဖောက်ခဲ့လို့ကြည်ရွာသားတွေနီးစပ်ရတောတောင်တွေမှာထွက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဖားကတ်မှာပြည်သူ့စစ်ကောင်းဆောင်တူပြည်သက်ခံရတဲ့တရင်ကိုပြောပြပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်လီလိုလမ်းမကြီးပေါ်မှာရှိတဲ့ရှစ်တူစွတ်ရွာမှာပြည်သူ့စစ်ကောင်းဆောင်နေအိမ်ကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီလ26ရက်နေ့ညပိုင်းမှာဝင်ရောက်စီးနင်းခဲ့တာမှာဝင်တိုက်သူတွေဘက်က4ယောက်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေက KIA လက်ချက်ဖြစ်တယ်လို့ပြောတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပါမယ်ခင်ဗျာ
။ဟူကောင်းကြိုင်ဝမ်းဒေသလီဒိုလမ်းမကြီးပေါ်ရှတူစုရွာအနီးမှာအရင်လာပိုင်းတွေကလည်း KIA ကပြည်သူ့စစ်စခန်းတွေကိုတိုက်ခိုက်တာယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေရှိခဲ့တာပါ။မေလ26ရက်ဗုဒ္ဓဟူးနေ့ကတော့တော်ရင်လက်နက်ကင်တပ်ဖွဲ့ဝင်တချို့ဟာရှတူစုရွာပြည်သူ့စစ်ခေါင်းဆောင်အိမ်ကိုကားနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေသခံတို့ကပြောပါတယ
်။ဆောင်းနေပါမနေ့ကပေါ့တုံးလိုက်ခွဲရပါဖြစ်တယ်ကွာတော့ဘယ်ကောင်လဲကြာအားရှင်းနေပါဘီကစ်အင်ကအ
ကျန်တဲ့လက်နက်ကင်၃ယောက်ကကားကိုဆွန့်ပစ်ပြီးဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်နဲ့နယ်မြေအခြေစိုက်ခလာရနှစ်ကိုခွန်ကလိုင်လံရှာဖွေရှင်းလင်းခဲ့ကြောင်းဆက်ပြောပါတယ်။ ဒီသတင်းနဲ့ပတ်သက်ပြီးKIA ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းပြည်သူစစ်နဲ့နယ်မြေအခြေစိုက်ခလာရနှစ်ကိုခွန်ကလိုင်လံရှာဖွေရှင်းလင်းခဲ့ကြောင်းဆက်ပြောပါတယ်။ဒေသခံတွေကတော့တော်ရင်လက်နက်ကင်အဖွဲ့ဟာKIA အဖွဲ့ဖြစ်တယ်လို့ပြောပါတယ်။၂၆ရက်နေ့ညနေပိုင်းမှာရှဒူဇုရွာအတွင်းမှာလုံခြုံရေးတင်းကြပ်တာတွေရှိပေမဲ့ဒီနေ့တော့ပုံမှန်အတိုင်းရှိနေကြောင်းလည်းပြောပါတယ်။ရှဒူဇ ဖုန်းခေါ်ဆိုလို့မရခဲ့တာကြောင့်တီးခြားအတည်ပြုချက်တော့မရပါဘူး။ပြီးခဲ့တဲ့မတ်လ15ရက်နေ့ကလည်းရှတူစုရွာကပြည်သူစစ်တပ်စခန်းကို KIA ကဝင်ရောက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့နောက်ပိုင်းမှာရှတူစုရွာအနီးကဘန်ကောက်ကျေးရွာမှာရှိတဲ့ယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေလည်းရှိခဲ့ပါတယ်။ရှတူစုရွာဟာပရင်နဲ့ရွှေမော်တွေရှိရာအနီးကကျေးရွာဖြစ်ပြီးတော့2018ခုနှစ်နှစ်စန်းပိုင်းကတည်းကတက်မတော်နဲ့ KIA ကြားအပြင်းထန်တိုက်ခိုက်ခဲ့ကြပြီးတက်မတော်ကလေကြောင်းကပါတိုက်ခိုက်ခဲ့တာတွေရှိခဲ့တာပါ။မတ်လ26ရက်နေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းကို KIA ကမိုင်းခွဲတိုက်ခိုက်ပြီးမီးရှို့ခဲ့ကြောင်းနဲ့ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းတာမိုးညံ့နဲ့မုံစီအကြားကကောင်းလိန်ဆိုတဲ့ပလောင်ရွာမှာတက်မတော်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောဆိုပါရယ်အဲ့ဒီတိုက်ခိုက်မှုတွေကိုလည်း KIA အဖွဲ့ကလုပ်တယ်ဆိုတာတီးခြားအတည်ပြုနိုင်တာမရှိပါဘူးဒီရက်ပိုင်းအတွင်းစီရေးတင်းမာမှုတွေရှိနေတဲ့မိုးမောက်မြို့နယ်မြို့သစ်ကုန်းလောဘက်မှာတော့တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့အလောပန်တောင်ကြီးမှာတော့မိုင်းကွဲတံတွေကြားနေရကြောင်းနဲ့မကြမီတပ်မတော်ဘက်ကထိုးစစ်ဆင်ပွဲရှိနေကြောင်းဒေသခံတွေကခန့်မှန်းထားပါရယ်ခင်ဗျာ
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေကြာတာပတိညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညအတွက်သတင်းပြပိုချက်တွေကတော့ဒီလောက်ပါပဲအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ဥက္ကောင့်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စာချင်ပါတယ်ဆရာနာသိမှုကြောင့်ဖြစ်ပေါ်လာတဲ့တရုတ်မြန်မာဆက်ဆံရေးပြဿနာကိုဥက္ကောင့်ခင်နဲ့အတူကုညာဝဲအောင်ကပူးတွဲတင်ပြပေးထားပါတယ်ခင်ဗျာ
ပြည်သူ့အုံကြွမှုကြီးကို1988မှာစစ်တပ်ကခြေပုံးလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံချကြလို့အပယ်ခံဖြစ်လာတဲ့ဗမာစစ်အစိုးရဟာတရုတ်ကိုစတင်မိခိုပါလေတပ်ချုပ်ကြီးတန်းရွှေ1989မှာဘေကျင်းသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနည်း40ကျော်ပါပြီဘူတန်ရွှေတရုတ်ပြည်သွားပြီးတဲ့နောက်တရုတ်ကုမ္ပဏီတွေခြေသွက်လာပါတယ်။လန်ခင်းတရားဆောက်ဒါအားဆက်ယုံတိဆောက်စားတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်။တရုတ်စီကစစ်လက်နဲ့ပစ္စည်းလဲအများအပြားရရှိပါတယ်။တရုတ်ဖြူကွန်မန်တန်တရင်အချို့ရှမ်းပြည်ထဲဝင်ရောက်ခုလုံမှုနဲ့ဘကပဗမာကွန်မြူနီပါတီကိုကူညီမှုကြောင့်တရုတ်ကိုအန္တရာယ်အဖြစ်သတ်မှတ်တဲ့စစ်သဘောတရားတပ်ပတော်မှာရှိပါတယ်။ဒါပေမဲ့အာဏာတည်ငြိမ်ရေးအတွက်တရုတ်ကွန်မြူနီအစိုးရနဲ့လက်တွဲလိုက်ရပါတယ်။လက်တလုံးအကျိုးခံစားရဖို့လုပ်တဲ့နှီးပြူပါပါပဲ။ဘူတန်ရွှေလက်ထက်မှာနေပြည်တော်အပါအဝင်စီမံကိန်း800ကျော်မှာတရုတ်တွေကန်ထရိုက်ရကြပါတယ်။စီရေးစီးပွားရေးနိုင်ငံရေးနဲ့တန်တမာရေးမှာတရုတ်အစိုးရကဗမာစစ်အစိုးရကိုနှီးအမျိုးမျိုးနဲ့အကူအညီပေးပါလေ
။စစ်ဘုဟောင်းတွေစုပေါင်းပြီးဖွဲ့စည်းထားတဲ့ကျန်းဖွန့်အစိုးရကိုဦးသိန်းစိန်ဦးဆောင်တော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအချိန်အဟုန်နဲ့တိုးမြှင့်နိုင်မယ်လို့တရုတ်အစိုးရကတွက်ထားပါတယ်။ကျန်းဖွန့်အစိုးရဟာအရင်အတိုင်းဆက်လုပ်လိမ့်မယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒါပေမဲ့2017စက်တင်ဘာမှာဦးသိန်းစိန်တရုတ်ပြည်သွားပြီး၄လအကြာမှာမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တော့တရုတ်အစိုးရမျက်လုံးပြူးသွားပါတယ်။နေရာတကာမှာထင်သလိုလုပ်ပြီးမြေဆုံအကြာမှာပြည်သူ့ဆန္ဒလေးစားတယ်ဆိုတာကိုတရုတ်ကမယုံပါဘူး။ပ ဤသူတွေရဲ့တရုတ်စန့်ကျင်ရေးစိတ်ဓာတ်ကိုမမြင်ဘဲအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်တဲ့လှည့်ကွက်လို့သာတရုတ်ကမြင်နေပုံရပါတယ်။စေအစိုးရကိုအကြိုက်ပေးပြီးအပေးယူလုပ်တဲ့ဆက်ဆံရေးကိုတရုတ်ကလိုလားပါတယ်။လက်နက်ကန်အဖွဲ့တွေကိုလက်ထိုးနိုင်လို့အခွင့်အတူးခံစားရတာမျိုးကိုတရုတ်ကကြိုက်ပါတယ်
။ဥပမာဗိုလ်တန်းရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလောင်းရေအားလျှက်စစ်ဆောက်ပေးပါတယ်။ဒီကျေးဇူးကြောင့်မြေဆုံစေစီမံကိန်းကိုဗိုလ်တန်းရွှေအစိုးရကအလွဲတကူခွင့်ပြုခဲ့တာဖြစ်ပေါ်ရပါတယ်။မြမဟာတရုတ်ရဲ့အဖြစ်ကံဘဝရောက်နေပါတယ်။အခုလဲတပြည်လုံးဆန့်ကျင်တာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုးပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်။ဗိုလ်တန်းရွှေရဲ့တပည့်ဟာဆရာချေရလိုက်နေနေဖို့ရပါတယ်။ပြည်သူတွေကိုတတ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမတားလည်းဖက်ထုတ်တဲ့မျက်နှာလုတ်တလူဖြစ်နေတာကိုစစ်ကောင်စီနဲ့တရုတ်ကသတိထားမိဖို့မရပါဘူ
းတရုတ်အကူအညီယူရင်မြန်မာဘက်ကလိုက်နာရမယ့်မူဝါဒမရှိပါဘူးအနောက်တိုင်းအကူအညီယူရင်သာလိုက်နာရမယ့်စည်းကမ်းသတ်မှတ်ချက်တွေရှိပါတယ်တရုတ်ဘက်ကတော့ဘာမှသတ်မှတ်ထားတာမဟုတ်ပါဘူးနိုင်ငံခြားကိုတရုတ်အစိုးရကပေးတဲ့အကူအညီ၃မျိုးရှိပါတယ်ပြန်ဆက်เสียမလို့တဲ့ထောက်ပံ့မှု grant အတိုးမဲ့ချေးငားမှုနဲ့အတိုးသက်သာစွာချေးငားမှုစတာတွေဖြစ်ပါတယ်ထောက်ပံ့မှုနဲ့အတိုးမဲ့ချေးငားမှုကိုတရုတ်အစိုးရဗဏ္ဍာရေးအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်သွင်းကုန်ဘဏ် exim bank ကတော့အတိုးသက်သာစွာငွေချေးလေးရှိပါတယ်ဒါပေမဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနှစ်နိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နှစ်နိုင်ငံဆက်ဆံရေးလို့ဖြစ်နေပါတယ်မြန်မာပြည်မှာတရုတ်ပါဝင်နေတဲ့အခမ်းကဏ္ဍဟာအကြီးအမားဆုံးဖြစ်ပါတယ
် NLD အစိုးရတက်လာတော့လေတရုတ်နဲ့ဆက်ဆံရေးအဆင်ပြေအောင်ကြိုးပမ်းရပါတယ်ဒေါ်စုကိုရိုင်2019မေလမှာဘေကျင်းပိုးကပတ်လမ်းညီလာခံကိုတက်ရောက်ပြီးတရုတ်သမ္မတရှီကျင့်ဖင်နဲ့တွေ့ဆုံပါတယ်မြန်မာပြည်မှာအခြေခံအဆောက်အအုံတွေတည်ဆောက်ပြီးယူနန်နဲ့ရခိုင်ပြည်နယ်ဆက်သွယ်ရေးကောင်းမွန်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်ဒါကြောင့်ရိုဟင်ဂျာပြဿနာအတွက်အနောက်တိုင်းမှာဝေဖန်ခံနေရတဲ့ NLD အစိုးရအဖို့တရုတ်နဲ့လက်တွဲရတာကပိုးပြီးအဆင်ပြေပုံရပါတယ်။တရုတ်ကလည်းအာဏာရအစိုးရနဲ့ဆက်ဆံရေးကောင်းဖို့သာစိတ်ဝင်စားပါတယ်။ဒါပေမဲ့တရုတ်ရဲ့အပြုအမူကိုမြန်မာပြည်သူပြည်သားတွေအပြည့်အထန်ဆန့်ကျင်တဲ့အခါတရုတ်အစိုးရထိတ်လန့်တုန်လှုပ်သွားပါတယ်။တရုတ်ပြည်စီသဘိမ့်ပေါက်ဖို့လူမှုကွန်ရက်မှာစော်ဩသူ9000ကျော်ရှိပါတယ်။အထည်ချုပ်အလုပ်ရုံအချုပ်မိရှို့ခံရတာနဲ့တရုတ်ဓာတ်ငွေပိုက်လိုင်းဆောင်ရဲကင်းတက်ခိုက်ခံရတာဟာတရုတ်အတွက်မကောင်းတဲ့အတိတ်နမိတ်ပါ။အာနာသိန်းစစ်ကောင်စီကတော့ခြံစည်းရုံးပေါ်ကထိုင်ကြည့်နေတဲ့တရုတ်ရဲ့အကျိုးကျေးဇူးကြောင့်တဆိုးရှည်လိမ့်မယ်လို့မျှော်လင့်နေပုံရပါတယ်ခင်ဗျာ
။ဥောင်ခင်ရဲ့မြမအေးသုံးသက်ချက်ကိုနားဆင်ကြကြရတာပါခင်ဗျ။အခုတော့ကျမအေးကဏ္ဍကိုတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်ကျမအေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ဆေးအထောက်အကူပြုပုံကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းကိုဆွေးရည်နေကြချိန်မှာလက်ရှိကာကွယ်ဆေးထိုးထားခြင်းဖြင့်ကိုဗစ်ရောဂါပိုးကိုယ်ထဲဝင်လာရင်တောင်မှစိုးစိုးဝါးဝါမခံစားရနိုင်ဘူးလို့ကျမအေးပညာရှင်တွေကထောက်ပြနေကြပါတယ်။အခုလိုစိုးစိုးဝါးဝါမဖြစ်အောင်အထောက်အကူပြုနေတာကိုဘယ်လိုတွေ့ရှိထားပါသလဲ။ကာကွယ်ဆေးထိုးပြီးရင်လည်းဘာတွေဆက်လုပ်ဆောင်သင့်ပါသလဲ။ဒီအကြောင်းနယူးယောက်မြို့ဝိုက်ကော့ဖ်ဟိုက်ဆေးကကုသယောဂအထူးကုဒေါက်တာဇီယာတက်ကိုကိုဝင်းဝင်းကမေးထားပါတယ်ခင်ဗျာ။
โอเคพิเศษโยคะทุกข์เสียวินจีดอกเตอร์เสียตักเนี่ยကျွန်တော်တို့ဒီလက်ရှိအိန္ဒိယကကိုဗစ်ပိုးမျိုးကွဲတစ်ကိုကျွန်တော်တို့ဒီအရှိတောင်အရှာအရှာဒေတာအတွင်းမှာရောတကဘာလုံးကပါအထူးဒီစိုးရင်တကြီးကာကွယ်နေချိန်မှာအခုလက်ရှိကာကွယ်ဆေးတွေရဲ့ဒီအထောက်အကူပြုနိုင်မဲ့အနေအထားပေါ့နော်အခုမြန်မာပြည်မှာထိုးမဲ့တရုတ်ကာကွယ်ဆေးပါဝင်အဲ့ဒီအကြောင်းပြောမှမလို့ဆရာရေအဓိကပါစပြောချင်တယ
်လက်ရှိအနေအထားအရပေါ့နော်အိန္ဒိယမှာဖြစ်နေတဲ့ဟာနှစ်ခါမျိုးကွဲခြင်းပေါ့အခုချိန်မှာကျွန်တော်နားလည်ထားတာဒီ Brooklyn မျိုးကွဲနဲ့တောင်အာဖရိကမှာရှိတဲ့မျိုးကွဲနှစ်ခုသူကဆက်ပြီးတော့ထပ်ပြီးတော့မျိုးထပ်ကွဲသွားတာပေါ့နော်အဲ့ဒီအတွက်ကြောင့် US government အနေနဲ့အဲ့ဒါ US အနေနဲ့ကျွန်တော်ပြောတာပေါ့နော်သူတို့ကတော့မကြောက်ဘူး
မကြဘူးဆိုတာစီစရာအခုပဲဒီဟက်ကဲတို့နတ်စင်ဟုံးတို့အဲ့လိုအာမှာလွဲလို့ရှင်ဂျန်နဲ့အောက်ပေးရှင်ကက်ထရင်းနေရာတွေမှာမတ်စ်ဝစ်ဆရာမလို့ဘူးဆိုပြီးတော့အဲ့လောက်ကြီးကြီးလျှော့လာတယ်အပိုင်းတွေတွေ့ပါတယ်ဒါပေမဲ့လေဒီနေ့ဒီချိန်ကြီးတော့အိန္ဒိယလာတဲ့လေမြန်ဆိုလို့ရှင်တော့သူတို့ဟို
အဲ့ဒါကိုလည်းထပ်ပြီးတော့ရှင်းပြပေးပါလားကွာလေးတစ်ချက်ကအက်စ်ဝဲဇန်နကာကိုဖိုင်ဇာကိုမော်ဒယ်နာတို့ကျွန်တော်တို့ကိုခံနာထဲမှာရှိတဲ့စပိုက်ပရိုတင်းကိုပဲပါတီကူလာလီတာဂက်လုပ်ပြီးတော့အန်တီဘော်ဒီထုတ်တာဘာလို့လဲဆိုတော့ဒီစပိုက်ပရိုတင်းကကျွန်တော်တို့အဓိကဒမေ့ချ်ဖြစ်စေတဲ့အတွက်ကြောင့်ဟိုအဆုတ်ကဒမေ့ချ်ဖြစ်စေတဲ့အတွက်ကြောင့်ဒါကြောင့်မလို့ဒီဟိုဗက်ဆင လုပ်မှာမဟုတ်ဘူး။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ဗက်ဆင်းထိုးထားပြီးတဲ့အတွက်ကြောင့်စူးစူးဝါးဝါးကြီးအဆုတ်တွေ damage ဖြစ်ပြီးတော့အသက်ရှူလို့မဝဘဲနဲ့နောက်ဆုံးအဆင့်အသက်ရှူခဲ့တဲ့ဆက်ဒီပေါ်မှာတင်ရတဲ့အဆင့်တော့မရောက်ဘူး။အဲ့ဒီတစ်ခုကတော့ကာကွယ်တယ်။
ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီကိုဗစ်ရောဂါပိုးဝင်လာခဲ့ရင်တောင်မှပေါ့နော်။ရလာခဲ့ရင်တောင်မှအခုလိုဒီစိုးစိုးဝါးဝါးအသက်အန္တရာယ်ဖြစ်တဲ့အဆင့်တွေမရောက်နိုင်တာကိုဆရာတို့ဒီအထောက်အထားတွေတွေ့ထားတာပါရှိလား
။ကျွန်တော်တို့စီမှာအများကြီးပါဒီဗက်ဆင်းထိုးပြီးတော့ကျွန်တော်တို့ဆေးရုံမှာလုပ်နေတဲ့အလုပ်သမားတွေကျွန်တော်တို့နဲ့အတူလုပ်နေဆရာဝန်တွေသူတို့ဒီဗက်ဆင်းထိုးပြီးတော့ရပါတယ်။ဘယ်လောက်ရသလဲဆိုတော့မပြောပါတော့တဲ့နံပါတ်ကိုရပါတယ်။ဘာလို့ရလဲဆိုတာဘာလို့ကျွန်တော်တို့သိလဲဆိုတော့သူတို့ကဘာမှဖြစ်တာမဟုတ်ဘူး just ကျွန်တော်တို့ protocol ရဆေးရတဲ့ဟာတွေရှိတယ်အဲ့ဒါအတွက်ကြောင့်ဥမာထားပါလို့သူတငယ်ချင်းက positive ဖြစ်လို့ तू ကတအိမ်နဲ့နေတဲ့ကြောင့် तू ကသွားဆစ်လိုက်တာ तू မိမ positive ဖြစ်လို့ तू ကသွားဆစ်လိုက်တာဒီလိုဟာမျိုးကြောင့်ဖြစ်တာဒီယောဂါဖြစ်လို့ရှင်ကိုယ်ရည်လက်တွေကြိုက်ခဲ့တာတကယ်မခံမရနိုင်အောင်ကြိုက်ခဲ့တဲ့အပိုင်းရှိပါတယ်ဒါပေမဲ့လည်းအဖျား103 104နှာရီစီးချောင်းနေဆိုဒီလိုမျိုးဆိုးဆိုးဝါးကြီးလက္ခဏာတွေရှိလို့သူတို့လာဆစ်တာတယောက်မှမပါပါဘူး
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာပြည်မှာအရင်ထိုးလာခဲ့တဲ့အစရစနကပေါ့နော်အိန္ဒိယကကာကွယ်ဆေးကလည်းအခုလိုဒီအလားတူသို့တူဝါဝါမဖြစ်အောင်ဒီယောဂပိုးဝင်ရင်တောင်မှပေါ့နော်ကာကွယ်နေတဲ့အနေအထားမျိုးရှိတယ်ပေါ့ဆရာကကပြောခဲ့တာကလေအဲ့ဒီအနေအထားကရော
အစရစနကလည်း almost the same principle နှိပါ့ကိုပဲတုံးထားတဲ့အတွက်ကြောင့်ဒီလိုဟာမျိုးရှိနိုင်တယ်ဒါပေမဲ့ तू ကဒီ vector ဆိုတဲ့အတွက်ကြောင့်ဟိုအကူသမားတယောက်ကိုကိုယ်ထဲကိုထည့်ပေးလိုက်ရတဲ့အတွက်ကြောင့်ရနိုင်တဲ့အကျိုးအမြတ်ကတော့ခုနလိုမျိုးကိုခနာရဲ့ဆဲတဲ့ကိုတိုက်ရိုက်ထည့်ပေးတဲ့ messenger RNA method တစ်ဆိုင်တော့နည်းနည်းလေးတော့နည်းတာပေါ့လေ။ဒါကြောင့်မို့သူက 70% ဒီကကြော်ကြော်လောက်ပဲ efficacy ဖြစ်တယ်လို့ပြောတာပေါ့နော်။ဆိုတော့ဒီတရုတ်ပြည်က vaccine ကြတဲ့အခါကျတော့ငကူတွေက virus ကိုတတ်ထားလိုက်တယ်။ဒီ virus ထဲမှာရှိတဲ့ protein တော်တော်များများကတော့ကြံနေသေးတယ်။ဒါပေမဲ့သူက virus ကိုတတ်လိုက်တဲ့အချိန် virus ကတော့မျိုးမပွားနိုင်တော့ဘူး။ကိုခနာထဲကိုရောက်တဲ့အချိန်မှာကိုခနာကဒီ spike protein ကိုလည်းတွေ့မယ်။တခြားသော protein တွေကိုလည်းတွေ့မယ်။တွေ့ပြီးတော့မှကိုခန္ဓာထဲကိုပေါ့နော် protect လုပ်နိုင်တဲ့ antibody ကိုထုတ်မယ်ဆိုတဲ့အတွက်ကြောင့်သူက spike တစ်ခုတည်းကို targeted လုပ်ပြီးတော့လုပ်တာမဟုတ်တဲ့အတွက်ကြောင့် efficacy အနေအထားကနည်းနည်းလေးကျတယ်လို့တော်တော်များများကတော့ယူဆကြတာပေါ့လေဒါကလည်းဖြစ်နိုင်တဲ့အနေအထားပေါ့နော်ဒါပေမဲ့လည်းခံမှန်းထားတဲ့ဟာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာလည်းတရုတ်ပြည်မှာအခုကာကွယ်ဆေးတွေထိုးနေတယ်ပေါ့နော်အဲ့ဒီခါကျတော့ဆရာကကပြောသလိုအထောက်အထားမျိုးဒီ covid ပိုးဝင်လာခဲ့ရင်တောင်းမှာပေါ့နော်ဆိုတော့ဝါဝါဒီမရအောင်ကာကွယ်နေတဲ့အနေအထားမျိုးကိုတွေ့ထားတာကြားထားတာရှိလားဆရာ
post vaccine effect efficacy data ကျွန်တော်တို့ဆီမှာဒီနေ့ဒီချိန်ကြီးမရှိသေးဘူးဘာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာစပေးတာပြီးခဲ့တဲ့နှစ် October November ပိုင်းမှာစပေးတယ်ကျွန်တော်တို့ဒီ US မှာပြီးခဲ့တဲ့နှစ် November လကုန်နဲ့ December စမ်းလောက်မှာကျွန်တော်စပြီးရကြတယ်ပြီးတဲ့အခါကျတော့ US မှာကျွန်တော်တို့ကdata တွေကိုဇက်တိုက်ဇက်တိုက်ဆက်ပြီးတော့ကြည့်နေတယ်တရုတ်လည်းကြည့်နေပါသူတို့ကထပ်မထွက်လာတဲ့အတွက်ကြောင့် data တော့ကျွန်တော်ထင်တယ်တကယ်လို့များထွက်လာရင်တောင်မှပြောမလားပေါ့လေဒါကကွာခြားချက်တစ်ချက်ပေါ့နော်တရုတ်နိုင်ငံကပွင့်လင်းမြင်သာမှုဆိုတာမရှိဘူးဒီပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒုက္ခရောက်ခဲ့ရပြီဒီ virus ဒီတရိတ်ဆန်အနေတစ်စင်ကူးရင်တောင်မှဆက်လက်ကူးခြင်းဒီလူကနေလူကိုကူးနေတာပါဆိုတဲ့ဟာကိုသူတို့မဖွင့်ပြောဘူးအခုလည်းသူတို့ဆေးတွေထိုးနေမထိုးမုံထိုးမှာပါကျွန်တော်နားလေတော့ကသူတို့ဘီလီယံနဲ့ချီပြီးထုတ်နေတယ်လို့ပြောတာပဲ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကွန်းကဒီကာကွယ်ဆေးထုတ်လို့မှုနီးနာတွေအရာပေါ့နော်အခြေခံပြီးပြောတဲ့နေရာမှာဒီတရုတ်ကာကွယ်ဆေးရဲ့ထုတ်တဲ့ဒီနီလန်းအပေါ်အရင်တုန်းကလည်းဒီဆေးရုံးနီးတွေတုံးခဲ့တဲ့ကာကွယ်ဆေးတွေရှိတဲ့ခါကျတော့အဲ့ဒါတွေနဲ့ရှင်ပြီးကြည့်မယ်ဆိုရင်ရော
ဒီ method ကကျွန်တော်တို့အရင်တုန်းကညောင်များစွာတော့အခုလက်ရှိသုံးနေတဲ့ vaccine တွေမှာသုံးပါတယ်အဓိကကျွန်တော်ဥပမာပြောရလို့ရှိရင်တော့ဗမာနိုင်ငံမှာလည်းတကြွပြက်ပြက်သုံးနေတဲ့ hepatitis A vaccine ပါ hepatitis A ဆိုတဲ့ virus ကိုတတ်ပြီးတော့မှသဲအောင်သားပါ B A ပိုးပေါ့နော်ဆိုတော့ဗမာနိုင်ငံမှာကျွန်တော်တို့ငယ်ငယ်တုန်းကဆိုလို့ရှိရင် A နဲ့ B နဲ့တွဲထားတဲ့ဆေးတွေကိုကျွန်တော်တို့ထိုးခဲ့ရပါတယ်ဆိုတော့ တရုတ်ပြည်ကထုတ်တဲ့ဒီ kill virus vaccine ဖြစ်တဲ့ဒီ sinovirus อ่ะ maybe ကျွန်တော်တို့ဒီ hepatitis A လို့ဒီလိုမျိုးပေါ့ဥပမာ hepatitis A ဆိုလို့ရှိရင်ကျွန်တော်တို့နှလုံးထိုးလိုက်တာ ਨੇ ကျွန်တော်တို့ကိုယ်ခန္ဓာထဲမှာတသက်လုံးနောက်ထပ်ပြီးတော့ဆေးထိုးစရာမလိုတဲ့ဒါကမျိုး antibody ရသွားတာမျိုးဖြစ်ခဲ့ခြင်းနဲ့ဖြစ်မှာပဲဒါကတော့ဘယ်သူမှမသိသေးတဲ့အပိုင်းပေါ့เน
า
ะ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတခြားကာကွယ်ဆေးတွေမရှိနိုင်ရင်မရနိုင်ရင်တော့ပါလေပြပြတရုတ်ကာကွယ်ဆေးကိုထိုးခြင်းအဖြစ်အထောက်အကူပြုနိုင်တယ်လို့တော့ညော်တင်လို့ရတာပေါ့ဆရာเนาะဘာမှမထိုးရတဲ့ဆာလို့ရှိရင
်ဟုတ်ပါတယ်
အဲ့ဒီတော့နောက်ဆုံးမြန်မာပြည်သူတွေပါမှာခြင်းနဲ့ဆရာ
โอเคဒီ vaccine ထိုးလို့ဆရာမေကိုယ့်အကူတော့ထိုးပြီးလို့ရှိရင်လည်းသနပ်ပြီးတုတ်ပြီးတားပြီးပေါ့နော်ငါပိုးမရနိုင်ဘူးဆိုတာတော့ဘယ်အရာမှမရှိပါဘူးအဲ့ဒီထိုးပြီးတဲ့တိုင်အောင်တော့မှလည်းမဆူဝေးရပါမယ်လက်ကိုဆေးရပါမယ်ဟိုဆန်နတိုင်ဇာလုပ်တော့ဒီအယ်ကိုဟောတွေနဲ့ကလင်းလို့ရတဲ့ဟာကိုလုတ်တင်တဲ့ဟာကိုလုတ်ရပါမယ်ဘာဖြစ်လို့လဲဆိုတော့ဘယ်ဗက်ဆီးမှတရားရတိုင်းလုံးပရိုတက်ရှင်ဆိုတာမရှိသေးပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းစီစဉ်တိဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြရတာပါခင်ဗျာအခုတော့တိုင်းရင်သတင်းလွှာကိုဆက်ပြီးတော့တင်ဆက်ပြပါဦးမယ်နေစအခြေဆက်ဘီအန်နေဝိုင်းတော်သားတွေကတင်ဆက်ပေးထားကြပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်မြို့ကတောင်ခါအင်ကြီးထောက်ပတ်မှုလိုအပ်နေပါတယ်ကြာဖာပုန်ခရိုင်တမဟာငါဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်ဆိုတာနဲ့ခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ချက်အပေါ်ရှမ်းနိုင်ငံရေးပါတီတွေရဲ့သဘောထားအညီတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်အုပ်ချုပ်ရေးကြေညာခံထားရတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်တပေါင်းခန့်ဟာကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့ကတာဝန်ခံတဦးကပြောပါတယ်မင်းတပ်မြို့ကိုစွန့်ခွာထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူတွေပို့တိုးလာတာကြောင့်စစ်ပေးရှောင်ပြည်သူလူဦးရေ 4-500 လောက်နေထိုင်နိုင်မဲ့စခန်း ITB camp 4ခုနဲ့တခြားကျေးရွာတွေမှာလည်းDB camp 10ခုလောက်ဖွင့်လှစ်ထားပြီးလူဦးရေအဖြစ်တပေါင်းဝန်းကျင်ရှိမယ်လို့ခန့်မှန်းရပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်အကြားဆွေးနွေးပွဲပြည့်ပြဲကမေလ12ရက်နေ့ကစလို့တကြော့ပြန်တိုက်ပွဲဖြစ်ပွားလာခဲ့ပြီးမေလ23ရက်နေ့မှာအာဏာသိမ်းစစ်ကောင်စီကမင်းတပ်မြို့ကိုစစ်အုပ်ချုပ်ရေးအဖြစ်ကျင်းညာခဲ့သလိုဒေသခံတွေလည်းနေရာကနေတင်းရှောင်နေကြရပါတယ
်။ KNU ကရင်မျိုးရာစီယုံနဲ့မြန်မာစစ်သားကြားဖာပွန်ခရိုင်တမငါဒီတာတိုက်ပွဲဆက်လက်ပြင်းထန်နေဆဲဖြစ်ပြီးမေလ26ရက်နေ့ထိတလအတွင်းမှာတိုက်ပွဲပေါင်း200နီးပါးဖြစ်နေပြီးတော့စစ်ကောင်စီဘက်ကယာနေကြီးတိုက်စုံမှုရှိတယ်လို့ KNU တမငါဘက်ကပြောပါတယ်အခုလက်စံပိုင်းမှာ KNU တမငါနေမြေတွင်းမှာစစ်ကောင်စီတပ်နဲ့ကရင်နေကြာဆောက်တပ် PGA တိုင်အာပူမူတိုးချက်လာပြီးစစ်ရေးလှုပ်ရှားမှုတွေများလာတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာတာဖြစ်တယ်လို့ KNU တမငါပြောခွင့်ရဒုတိယပူမူကြီးစောကလေတူကပြောပါတယ်ပိုက်ပွဲနေ့စဉ်ရှိလာတာကြောင့်အခုလအတွင်းမှာကရင်မျိုးရလူမျိုးရေးတပ်မတော် KNL ဘက်က2ဦးကြဆုံးပြီး9ဦးတန်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်က128ဦးသေဆုံးသွားပြီး180ဦးထိခိုက်တန်ရာရရှိသွားတယ်လို့ KNU ဘက်ကဆိုပါတယ်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ KNU ဘက်ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူး
ကချင်ပြည်နယ်ဖားကန့်မြို့နယ်မမုံကျေးရွာဒေသခံလူငယ်ခုနှစ်ဦးကိုကျေးရွာလုံခြုံရေးအတွက်ကင်းဆောင်နေစဉ်မေလ25ရက်17နှစ်ခွဲအချိန်ခန့်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနတ်များပစ်ဖောက်ပြီးရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့လူငယ်ခုနှစ်ဦးစလုံးမှာတက္ကသိုလ်ကျောင်းသားတွေဖြစ်နေပြီးအခုခါမှာဖားကန့်မြို့မှာရဲစခန်းကပုံမှန်905နဲ့အမှုဖွင့်ဖို့လှုပ်ဆောင်နေကြောင်းစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ရွာထဲမှာလုံခြုံရေးမရှိတော့တာကြောင့်ရွာရဲ့အဝင်ထွက်တွေမှာလုံခြုံရေးကင်းဆောင်နေကြတာဖြစ်တယ်လို့ရမိရဖတဦးကပြောပါတယ်။ဖားကမြို့မမုံကျေးရွာမှာမေလ10ရက်နေ့ကလည်းဒေသခံရွာသား12ဦးကိုဖမ်းဆီးသွားခဲ့ပြီးအခုခါပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်
။ရှမ်းပြည်နယ်ရှေ့ပိုင်းတာကြီးလေးမြို့နယ်မှာကုမ္ပဏီနဲ့စစ်တပ်ကနေပေါင်းပြီးနှစ်ပေါင်း20ကျော်သိမ်းယူထားတဲ့မြို့ခံတွေရဲ့လေယာဉ်မြေတွေကိုရွာသားတွေဘက်ကတရားရင်ဆိုင်ပြီးအနိုင်ရခဲ့ပေမဲ့ ကုမ္ပဏီဘက်ကပြန်မပေးတဲ့ပြင်မြေယာရေးဥဆောင်လှုပ်ဆောင်နေတဲ့ကျောင်းလိုက်စရာတော်ကိုကုမ္ပဏီကနေတရားစွဲဆိုလိုက်ပါတယ်။တချိလေးမြို့နယ်ဝမ်ဟောင်းဟောင်လက်ရွာကကျောင်းလိုက်စရာတော်ဥပန်းဆွေကိုမြေယာပြန်မပေးလို့တဲ့ဟုန်ပန်းကုမ္ပဏီကတရားစွဲဆိုပြီးမေလ28ရက်နေ့မှာမြို့နယ်တန်ခါနိုင်ငံကစရာတော်စံမြန်းနဲ့ကျောင်းလိုက်မှာစစ်စေးမေးမြန်းခံမှုအတွက်စရာတော်ကိုဆင့်ခေါ်ထားပါတယ်။ဧကတရားကျော်ရှိတဲ့ဝမ်ဟောင်းရွာသားတွေရဲ့ဘိုးဘွားပိုင်မြေတွေကိုစစ်တပ်နဲ့ဟုန်ပန်းကုမ္ပဏီက1999ခုနှစ်ကတည်းကသိမ်းယူထားပါတယ်။လေယံမြေဧက80ကိုရွာသားတွေကိုပြန်ပေးဖို့အကြမ်းသားဆိုးရွားလက်ထက်မှာထုတ်ပြန်ခဲ့ပေမဲ့ကုမ္ပဏီကပြန်မပေးလို့တဲ့အတွက်ရွာသားတွေပြင်ရွာရဲ့ကျောင်းထိုင်စရာတော်ကိုပါထပ်မံတရားစွဲဆိုခဲ့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာမေလ25ရက်နေ့ကမိုးသက်လေပြင်းကြာရောက်ခဲ့တဲ့အတွက်စစ်ဘေးဒုက္ခသည်စခန်းတွေကလူနေအဆောင်တွေရာနဲ့ချီပျက်စီးခဲ့သလိုတချို့ကျေးရွာတွေမှာလည်းနေအိမ်ပျက်စီးမှုတွေရှိခဲ့ပါတယ်။အခုလိုလူနေအဆောင်တွေပျက်စီးသွားတာကတော့ကြောက်တော်မြို့နယ်ညောင်ချောင်းမြေပုံမြို့နယ်ဇင်းင်းနဲ့ကန်းတောင်ကြီးစတဲ့ဒုက္ခသည်စခန်းတွေမှာပျက်စီးခဲ့တာဖြစ်ပြီးတခြားစခန်းတွေကပျက်စီးမှုစီးရင်တွေကိုလည်းကောက်ယူနေတယ်လို့အကူအညီပေးနေသူတွေကပြောပါရယ်အလားတူပောက်တော်မြို့နယ်စက်တက်မော်ကျေးရွာမှာလည်းမြန်မာနစ်ကပြုတ်လုထားတဲ့လိုင်းအတားစီးတွေပျက်စီးသွားပြီးလူနေအိမ်တချို့ဟာပျက်စီးသွားခဲ့ပါတယ်ဒုက္ခသည်စခန်းတွေကလူနေအဆောင်တွေဟာဝါဒဏ္ဍာရီနဲ့ဆောက်လုပ်ထားတာဖြစ်တဲ့အတွက်မိုးရာသီမှာနေထိုင်ရေးအတွက်ဒုက္ခသည်တွေအခက်တွေ့နိုင်ပြီးတချို့စခန်းတွေကဟောင်းမွမ်းနေတဲ့နေအိမ်တွေကိုပုဂ္ဂလိကအလူရှင်တွေအကူအညီနဲ့ပြုပြင်နေတာတချို့ရှိပေမဲ့လုံလောက်မှုမရှိဘူးလို့ဒုက္ခသည်တွေကပြောပါတယ်
အခုတင်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အာဏာသိမ်းပြီး3လကျော်အကြာမှာစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေနဲ့မေလ21ရက်နေ့တုန်းကတွေ့ဆုံခဲ့ပါတယ်နိုင်ငံရေးပါတီကြီး92ပါတီကိုဖိတ်ခေါ်ခဲ့ပေမဲ့62ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့တယ်လို့သိရပါတယ်အဲ့ဒီအထဲမှာရှမ်းနိုင်ငံရေးပါတီတွေကတော့တက်ရောက်ပါသလားပါရီဆွေးနွေးခဲ့ကြတယ်နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါဗျ
2020ရွေးကောက်ပွဲက46နေရာနဲ့တနိုင်ငံလုံးမှာတတိယအများဆုံးအနိုင်ရခဲ့တဲ့ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ဒုတိယအကြိမ်ဖိတ်ခေါ်မှုမှာလည်း UEC စည်းဝေးကိုမတက်ရောက်ခဲ့ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ
်မတက်ပါဘူးခင်ဗျမတက်ဖြစ်တာကတော့ကျွန်တော်တို့ပါတီမူဝါဒကျွန်တော်တို့နိုင်ငံရေးကြီးမားချက်နဲ့အခုစစ်ကောင်စီလုံးနေတဲ့ကိစ္စရင်းနဲ့အတဟကတာမဖြစ်ဘူးလမ်းကြောင်းတစ်ခုပဲယူမနေဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ရင်းဆိုင်ရင်းဖြစ်ပါတယ
်သို့ပေမဲ့2020ရွေးကောက်ပွဲမှာတနင်္လာအနိုင်ရခဲ့တဲ့ရှမ်းပါတီနောက်တစ်ခုဖြစ်တဲ့ရှမ်းတိုင်းနာမည်ဒီမိုကရက်တစ်ပါတီ SNDP ကတော့ဖေဖော်ဝါရီလ26ရက်နေ့တုန်းကရောမေလ21ရက်နေ့ကပါစစ်ကောင်စီရဲ့ UEC ဖိတ်ခေါ်တဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်ပါတီဥက္ကဋ္ဌဆိုင်အိုက်ပေါကပါတီရဲ့ခံယူချက်ကိုအခုလိုပြောပါတယ
်။အစိုးရကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖြစ်နော်အင်္ဂရုအတရားဝင်ပါတီတစ်ခုအနေနဲ့သူတို့စီမှာမပုံတင်ထားတဲ့အတွက်ကြောင့်မပုံတင်အမှတ်5အနေနဲ့အင်္ဂရုဟောတဲ့ရမှာပဲဘယ်သူပဲဖြစ်ဖြစ် NLD ပါတီဖွဲ့တဲ့ကော်မရှင်ပဲဒီလေဥဒေစင်ကော်မရှင်ပဲဒီနာဆာကအင်္ဂလောစီမံအုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ကော်မရှင်ပဲဒီနောင်ပဲအစိုးရကဖွဲ့စည်းထားတဲ့ကော်မရှင်ပဲဒီအင်္ဂရုတရားဝင်ပါတီအနေနဲ့သွားတက်ရမှာပဲသူတို့ရဲ့စီမံပြုထားတဲ့ပါတီတစ်ခုအနေနဲ့တက်ရမှာပဲ
မေလ21ရက် UEC နဲ့နိုင်ငံရေးပါတီတွေဆွေးနွေးမှုမှာလာမယ့်ရွေးကောက်ပွဲမှာ PR စနစ်အချိုးကျကိုစားပြုမှုရွေးကောက်ပွဲစနစ်နဲ့ပြုလုပ်သွားမယ်ဆိုတဲ့အကြောင်းကိုအထူးကဆွေးနွေးကြောင်သိရပါတယ်။လာမယ့်တစ်နှစ်အတွင်းသို့မဟုတ်နှစ်နှစ်အတွင်းရွေးကောက်ပွဲကျင်းပပြီးမယ်လို့စစ်ကောင်စီကကြေညာထားချက်နဲ့ပတ်သက်ပြီးကြားခေါင်းပါတီ SNLD ကတော့အယုံကြည်မရှိဘူးလို့ပြောဆိုလိုက်ပါတယ်။ပြောခွင့်ရဆိုင်လေးကအခုလိုပြောပါတယ်
။အဲ့ဒါကတောက်ဖြစ်မှကြောင်းတကားပါ။အဲ့တော့စစ်ကောင်စီအနေနဲ့နိုင်ငံတော်ရဲ့အခြေအနေကိုဘယ်လောက်ထိသူဆက်လက်ပြီးထိမ့်သိမ်းသွားမလဲဘယ်လောက်ထိထပ်ပြီးတော့မှအဲ့တော့တော့နိုင်မလဲဆိုတဲ့ခြေနေပေါ်အများကြီးမကြည့်ပါနဲ့အဲ့တော့နေမှမသိတဲ့ရွေးကောက်ပွဲကိုကျွန်တော်အခုခက်ခဲကြိုတင်ပြီးမစဉ်းစားထားပါဘူးခင်ဗျ
2020ရွေးကောက်ပွဲမှာ NLD ပါတီကနေမဲမတမာမှုလှုပ်ဆောင်နေတဲ့ဆိုတဲ့စွပ်စွဲချက်နဲ့အကြောင်းပြုပြီးစစ်တပ်ကနေဖေဖော်ဝါရီလ1ရက်နေ့ကနိုင်ငံတော်အာဏာကိုတင်းယူခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့တုန်းက UEC ဖိတ်ခေါ်တဲ့တွေ့ဆုံမှုမှာနိုင်ငံရေးပါတီ53ခုတက်ရောက်ခဲ့ပါတယ်
ဆက်ပြီးတော့ကရားပြည်နယ်ကကန္ဒရဝတီ time တည်င်းဌာနအယ်ဒီတာချုပ်တာဝန်ထမ်းဆောင်ခဲ့တဲ့သူရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့တွေကနေဝင်ရောက်ရှာဖွေခဲ့တယ်လို့မ
မီဒီယာလုပ်ငန်းဖိနှိပ်ကန့်သတ်မှုတွေကြောင့်တည်င်းထုတ်လို့ရအပိုင်းမှာအခက်တွေ့နေရပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
။ကယားပြည်နယ်ခြေဆိုင်ကနာဒဝတီတိုင်းတည်င်းဌာနအယ်ဒီတာချုပ်ရဲ့ဒီမော်ဆိုမျိုးနယ်တဲ့ကနေအိမ်ကိုမေလ20ရက်နေ့ညနေပိုင်းအချိန်မှာစစ်ကောင်စီစစ်သားအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေခဲ့ပြီးပစ္စည်းတချို့ကိုယူဆောင်သွားတယ်လို့တည်င်းတောက်တူကခုလိုပြောပါတယ်
။ဒီခါဒီမေလ20ရက်နေ့ပေါ်တော့ညနေအင်္ဂါနေ့ကျော်လာမှစစ်ကားရဲ့ကားရဲ့ပြီးတော့စစ်အင်အား40လောက်ကသူ့အိမ်ကိုလာပြီးတော့တော်လာပါတော့ဆိုတော့ကွန်ပျူတာတွေပြီးတော့ဆိုင်ရဆာတန်တချို့ပါသွားတယ်သူကတော့မရှိဘူးသူကကလေးငယ်တည်းတော့အစကလည်းကားအိမ်မှာမနေဘူးပေါ့နော်ဆိုတော့အဲ့သူ့အိမ်မှာရှိတဲ့ပစ္စည်းတွေချို့တော့ပါသွားတယ်ဆရာ
လက်ရှိနိုင်ငံရေးချင်နေကြောက်သတင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့မီဒီယာလုပ်ငန်းတွေမလဲပတ်နိုင်ဖို့ဆက်သွယ်ရေးကွန်ရက်ကတ္တချက်ကြောင့်အခက်အခဲတွေကြုံတွေ့နေရတဲ့အချိန်မှာဂန္ဓာရဝတီတိုင်းရဲ့သတင်းထုတ်လွှင့်မှုလုပ်ငန်းကိုပြည်ပရောက်ကရင်နီသတင်းသမားများကွန်ရက်ထံယာယီလွှဲပြောင်းခဲ့တယ်လို့သူကဆက်ပြောပါတယ်
။ကရင်ပြည်နယ်ကသတင်းထောက်ရန်နယ်ပါတော့တနေ့ဆုံးစူးစားပေးမဲ့လဲကရင်နီ Journalist Network ကိုလွှဲပြောင်းလိုက်ရတဲ့အနေအထားမျိုးမှာရှိရပါတော့။
စစ်အာဏာသိမ်းပြီးကလေးကမြို့ကြီးပေါ်ကသတင်းမီဒီယာတိုက်တွေကိုပိုက်တယ်လို့မျိုးတိုင်းရင်းသားဒေသခြေဆိုင်သတင်းဌာနတွေကိုလည်းသတင်းမထုတ်လောက်နိုင်အောင်ပြစ်မှတ်ထားလာတာလို့လည်းနိုင်ငံတကာမြန်မာသတင်းအဖွဲ့ BNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖောခေကအခုလိုသုံးတပ်ပါတယ
်စစ်အာဏာသိမ်းပြီးကလေးကမြို့ကြီးပြည်ကရှိတဲ့မီဒီယာတိုက်တွေလည်းပိတ်ခံရတယ်တခါထပ်ပြီးတော့အဲ့ဒီကဆန္ဒပြဝယ်တနန်တလျားဖြစ်တဲ့ခါကျတော့တိုင်းရင်းသားဒေသတွေမှာလည်းဒီတည်ရှိရဲစစ်အနာရှင်စံကျင်လှုပ်ရှားမှုရှိတဲ့ခါကျတော့ကျွန်တော်တို့ဒေသအခြေဆိုင်တိုင်းဒေသမီဒီယာတွေပေါ့နော်စစ်စင်ကျောင်း BNI ရဲ့ member ပေါ့အဖွဲ့ဝင်တိုင်းဒေသမီဒီယာတွေလည်းအဖြစ်စင်ပေါ်မှာသတင်းခါပါလုတာပဲလေသတင်းထုတ်လုတာပဲပေါ့နော်အဲ့ပေါ်မှာလည်းစင်ကုန်မှုတွေအများကြီးဖြစ်လာတာပေါ့နော်မလုံခြုံမှုတွေအနာတိုင်းစစ်ကောင်စီကမီဒီယာတွေကိုလည်းသူတို့ရဲ့အကြမ်းဖျက်မဲ့စစ်မှတ်တစ်ခုလိုမျိုးထားတယ်လို့ပဲကျွန်မအနေနဲ့သုံးသပ်မိရဲ့
နိုင်ငံတကာမြန်မာသတင်းအဖွဲ့ BNI ဟာအိန္ဒိယဘင်္ဂလားဒေ့ရှ်ထိုင်းနယ်စပ်နဲ့ပြည်တွင်းခြေဆိုင်တိုင်းရင်းသားသတင်းဌာန16ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့မီဒီယာကွန်ရက်တစ်ခုဖြစ်ပြီးမြန်မာနိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုအထူးဦးစားပေးဖော်ပြနေကြတဲ့သတင်းဖွဲ့စည်းကြီးတစ်ခုဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိတ်ရှောင်နေကြတဲ့စစ်ရှောင်တပေါင်းခန့်ဟန်ကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကပြောပါတယ် KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစစ်တပ်အကြားဖပွန်ခရိုင်တပ်မဟာဒေသ9မှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲပေါင်း200နီးပါးရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ View American တန်ကနေကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ခင်ဗျာ။ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားကပဲဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေသလိုလက်နက်ကင်ပြီးပြန်တိုက်တာတွေလည်းဆက်ဖြစ်နေပါတယ်။ကြားပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြားဒီမော့ဆိုမျိုးနယ်နဲ့အနီးတစ်ဝိုက်ခြေရွာတွေမှာပစ်ခတ်မှုတွေရှိနေပြီးဖဲခုံနဲ့လိုင်ကော်မျိုးတွေမှာလည်းစစ်ကောင်စီတပ်ကရိုက်ရွာတွေတဲကိုဝင်ပြီးပစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ပစ်ခတ်မှုတွေအတွင်းနှစ်ဖက်တပ်ဖွဲ့တွေအပြင်ပြည်သူတချို့သေဆုံးလို့လေဒေတာကနေက VOA ကိုပြောပါတယ်ရန်ကုန်မှာတော့ဒီကနေ့မနေ့ပိုင်းတာကီတာမြို့နယ်မန်ပြေ300ကျပ်မှာရာအိမ်မှုအမျိုးသားတူတင်းနှန်းနဲ့ပြစ်တက်ခံရလို့တေဆုံးသွားပါတယ်ဘသူပြစ်တယ်ဆိုတာမသိရသေးပေမဲ့တေဆုံးသူဟာစစ်ကောင်စီသတင်းပေးအဖြစ်နာမည်ကျော်စောသူဖြစ်တယ်လို့ဒေတာကနေကပြောပါတယ်ပြစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းအတွင်းမှာပဲတာကီတာမြို့နယ်အတွင်းပောက်ကွဲမှု9ကြိမ်တည်းမနေ့ကျရတယ်လို့လည်းဒေတာကနေကပြောပါတယ်မွန်ပြည်နယ်ပြည်လင်းမြို့ကပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးရေးပါတီမြို့နယ်ဥက္ကဋ္ဌတဦးလည်းဒီကနေ့မနေ့ပိုင်းတင်းနှန်းနဲ့ပြစ်ခံရလို့တေဆုံးသွားပြီးဇနီးဖြစ်သူလည်းပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်ခွင့်အတွက်ဂျပန်အသင်းနဲ့ခြေစစ်ပွဲကံရမယ်မြန်မာလူရေးစင်ဘောလုံးအသင်းသားတွေအနေနဲ့မြန်မာလူထုနဲ့အတူရပ်တည်ပြီးဆီယနာသိမ်းမှုကိုစန့်ကျင်ကြောင်းလက်သုံးချောင်းထောင်ပြသကြဖို့ပြိုင်ပွဲမဝင်ပဲတပိတ်မောက်ထားတဲ့လူရေးစင်ကိုသမာကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ခင်ဗျ Facebook ကိုတုံးပြီးပြည်သူတွေကလူပ ပြည်တွင်းကလူတွေအပေါ်အောက်ဇာလာမှုမှုစူးစမ်းတဲ့လုပ်ရက်တွေကြောင့်ကမ္ဘာပေါ်မှာအထူးကဲဆုံးနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပါဝင်နေလို့ဆိုပါရခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မတ်စုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာဒီအစီအစဉ်ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်